Welcome to the Voice of America in Burmese.
မင်္ဂလာပါတော့တာရှင်များရှင် VOA American အတန်ရဲ့2020ပြည့်နှစ်ဩဂုတ်လ18ရက်အင်္ဂါနေ့မနေ့ခင်းမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိအစီအစဉ်ကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီရှင် COVID-19 ကူးစက်ပြန့်နှံ့မှုအခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပါမယ်ကျမတင်ကြီးထိုက်ပါရှင်COVID-19 ကြောင့်ကမ္ဘာတဝန်းသေဆုံးရမှုဟာတနင်္လာနေ့အထိ 9,000 ကျော်ထိရောက်ရှိသွားပြီးကူးစက်ကံအတည်ပြုလူနာက22သန်းနီးပါးရှိကြောင်း AFP ရဲ့အစင်းတွေကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုမှာသေဆုံးသူ 9,000 ကျော်နဲ့အများဆုံးဖြစ်ပြီးဒီနောက်မှာတော့ဘရာဇီးက 9,000 ကျော်မက္ဆီကိုက5,600ကျော်အိန္ဒိယက5,000ကျော်နဲ့ဗြိတိန်က4,000ကျော်တို့အသီးသီးသေဆုံးရပြီဖြစ်ပါတယ်။ဂျပန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးထိခိုက်ရတာနဲ့အတူပဲအေဘီလကနေဇွန်လအတွင်းစီးပွားရေးကျဆင်းမှုက 9.8% ခန့်လုံးရှိခဲ့ပြီးခေတ်သစ်သမိုင်းမှာအဆိုးရွားဆုံးစီးပွားကျမှုဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကူးစက်သူတရက်ကိုလူ90ဝန်းကျင်လောက်သာလက်နက်ချီရှိခဲ့ရာကနေပြီးခဲ့တဲ့တနင်္ဂနွေနေ့ကကူးစက်သူအသက်300နီးပါးထိရှိခဲ့ပြီးတနင်္လာနေ့မှာတော့ကူးစက်သူအသက်198ဦးထပ်ပြီးတွေ့ရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာတော့တနင်္လာနေ့ကကိုဗစ် -19 ကူးစက်ကံအတည်ပြုလူနာတဦးထပ်မံတွေ့ရှိလိုက်ပြီးကူးစက်ကံအစုစုပေါင်း386ဦးထိရှိသွားပြီဖြစ်ပါတယ်တနင်္လာနေ့ကအသက်ထပ်မံတွေ့ရတဲ့အတီးပြုလူနာကတော့အသက်38နှစ်အရွယ်အမျိုးသားဖြစ်ပြီးစင်ကာပူကိုခီးသွားခဲ့သူဖြစ်ပါတယ်။သူ့ကိုတော့ရန်ကုန်မှာကုသမှုပေးနေပါတယ်ရှင်။ American Democrat Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်ပါပြီ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုအနိုင်ရရေးအတွက်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုကူညီပံ့ပိုးကြမယ်ဆိုတဲ့တခုတည်းသောရှီမန်းချက်နဲ့နိုင်ငံတော်ဝန်ကကိုယ်စလဲတွေစီယုံဟောပြောသူတွေနဲ့လေးရကြာကျင့်ပါမယ်ဒီမိုကရက်ပါတီနိုင်ငံလုံးဆိုင်ရာညီလာခံကိုအွန်လိုင်းကနေကျင့်ပါမှာဖြစ်ပါတယ်ဒီမိုကရက်သမ္မတလောင်းအသက်89နှစ်အရွယ်မစ္စတာဘိုင်ဒန်နဲ့သူနဲ့အတူဒုတိယသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးကောက်ခံမဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်တို့ကိုပါတီညီလာခံမှာချီချူးဂုဏ်တင်ဟောပြောဖို့စီစဉ်ထားကြသူတွေထဲမှာတော့ဒီမိုကရက်သမ္မတဟောင်းနေဖြစ်တဲ့ဘရက်ကိုဘားမားဘီလ်ကလင်တန်နဲ့2016ဒီမိုကရက်သမ္မတလောင်းဖြစ်ခဲ့တဲ့ဟီလာရီကလင်တန်တို့လည်းပါဝင်ပါတယ်ဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ကြာသာပတေးနေ့ညမှာမစ္စတာဘိုင်ဒန်လက်ခံမှာဖြစ်ပါတယ်အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်ပါတီညီလာခံကျင့်ပါနေတဲ့သတင်းပတ်အတွင်းမှာပဲသမ္မတဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲမှာအဓိကရှင်ပြန်ရမယ့်ပြည်နယ်တွေကိုစီယုံရေးဆင်းနေသလိုအမေရိကန်တွေရဲ့ကွန်ပျူတာဖန်သားပြင်တွေမှာလည်းသမ္မတထရန့်ရဲ့နိုင်ငံရေးကြော်ညာတွေတွေ့နေကြရပါပြီဒုတိယသမ္မတသက်တမ်း၄နှစ်ပြန်လည်အနိုင်ရရေးအတွက်အရေးကြီးတဲ့ပြည်နယ်၄ခုကိုတနင်္လာနေ့ကဆလို့သမ္မတထရန့်ခီးစဉ်စတင်လိုက်တာပါမင်းနီဆိုတာပြည်နယ်မကတိုနဲ့ဝစ်ကွန်ဆင်ပြည်နယ်အော့ရှ်ကော့စ်တို့ကိုတနင်္လာနေ့ကရောက်ပါတယ်အဲ့ဒီနောက်အင်ကာနေ့မှာတော့အရီဇိုနာပြည်နယ်ယူမာမြို့ကိုသွားရောက်မှာပါဒီမိုကရက်သမ္မတလောင်းအဖြစ်လက်ခံတဲ့မင်ကွန်းကိုမစ္စတာဘိုင်ဒန်ကကြာသာပတေးနေ့မှာပြောမယ်တစ်ချိန်တည်းမှာပဲမစ္စတာဘိုင်ဒန်ငယ်စဉ်ကနေထိုင်ခဲ့ရာပဲဆီဗီးနီးယားပြည်နယ်စကရန်တန်မြို့ကအိမ်အနီးကိုသမ္မတထရန့်သွားမှာဖြစ်ပါတယ်။ဘယ်လာရုစ်အတိုက်ခံနိုင်ငံရေးသမားစဘာလာနာတစီဟာနုစကာယာကနိုင်ငံကောင်းဆောင်အဖြစ်တာဝန်ယူဖို့အစင်းသင့်ရှိနေပြီလို့ပြောဆိုလိုက်ပါတယ်။နိုင်ငံကိုကာလရှည်အုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒါလူကာရှန်ကိုကရွေးကောက်ပွဲမှာအနိုင်ရချောင်းချိန်ညာလိုက်ပြီးနောက်မချင်းမနဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရွေးကောက်ပွဲအငင်းပွားမှုနောက်ပိုင်းအခုလိုပြောဆိုတာပါသမ္မတလူကာရှန်ကိုကတော့ရွေးကောက်ပွဲအသည့်ကျင်းပရေးလမ်းဖွင့်ထားကြောင်းဒါပေမဲ့လည်းအခြေခံဥပဒေပြင်ဆင်ချက်အတည်ပြုပြီးမှသာလုပ်မယ်လို့တနင်္လာနေ့မှာပြောပါတယ
် VOA American န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းလမီတာ190 kHz 15.5တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမထွန်မှာ VOE American တန်ရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီ Huawei Technologies Company ပေါ်ကန့်သတ်ပိတ်ပင်မှုတွေပိုပြီးချမှတ်သွားမယ်လို့ American ဆွေရကတနင်္လာနေ့ကကြေညာလိုက်ပါတယ်။အဲ့ဒီကြေညာချက်ဟာမီလာဒုံကလေးက Huawei Company ပေါ်ချမှတ်ထားတဲ့တားမြစ်ပိတ်ပင်ချက်တွေကိုထပ်တူပြီးဈေးကွက်ထဲမှာရှိတဲ့ Computer Chips ပြားတွေကို Huawei Company အလွယ်တကူမဝယ်ယူနိုင်အောင်ယူရတာလည်းဖြစ်ပါတယ်။အထူးလိုင်စင်မရှိဘဲ Huawei Company ကို Semiconductor တွေမရောချရဘူးလို့ဖော်ပြထားတဲ့အချက်မှာ American Company တွေတင်မကပဲနိုင်ငံရေးချား Company တွေလည်းအကျုံးဝင်လာပြီဖြစ်ပါတယ် American Software ဒါမှမဟုတ် American နည်းပညာနဲ့ထုတ်လုပ်တဲ့ Computer Chips ပြားတွေကိုနိုင်ငံခြား Company တွေအနေနဲ့ Huawei ကိုမယောင်းချဖို့ပိတ်ပင်လိုက်တာလည်းဖြစ်ပါတယ်မီလာတုံးကချမှတ်ထားတဲ့ chips ရောင်းချမှုတာမြင့်ချက်တွေကို Huawei ကတစ်ဖက်လက်နဲ့ရှောင်ရှားနိုင်ပြီးဂျာဂန်ကုမ္ပဏီကတစ်ဆင့်ရယူနိုင်ခဲ့တယ်လို့ American ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကပြောပါတယ်။အခုစီမင်းသေးရ American Software ဒါမှမဟုတ် American နည်းပညာကိုအသုံးပြုထုတ်လုပ်တဲ့ chips တွေကို Huawei ကိုရောင်းချတာကိုပိတ်ပင်ကြောင်းနဲ့ license လိုအပ်ကြောင်းလည်းပြောပါတယ်။American နဲ့တရုတ်နိုင်ငံဆက်ဆံရေးဆယ်စုနှစ်တွေတဲ့အစိုးရအဆုံးအဆင့်ကိုရောက်နေချိန် American ဆိုရကတခြားကမ္ဘာနိုင်ငံအစိုးရတွေပေါ်မှာလဲ Huawei Company ကိုလက်မခံဖို့တွန်းအားပေးခဲ့ပါတယ်Huawei Company ကတုံ့ပြန်ထားတဲ့အချက်အလက်တွေကိုတရှုလုံနိုင်မှုအတွက်တရုတ်အစိုးရကိုလွှဲပြောင်းပေးနိုင်တာကြောင့်လူမျိုးရေးအရစိတ်မချရဘူးလို့ American တို့ကပြောထားပါတယ်ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ဂျေကမာဂျာဗက်ပါဂျွာဟာတရက်ကြာလို့သဘောခီးအဖြစ်တင်းနာနေကဆော်ဒီအရေဗျာနိုင်ငံကိုတွားရောက်ခဲ့ပါတယ်။အရေးပါတဲ့မွတ်စလင်နှစ်နိုင်ငံအကြားဖြစ်လိဖြစ်တာမရှိတဲ့ဆက်ဆံရေးတင်းမာမှုရှိနေတဲ့ဆိုပြီးသတင်းတွေထွက်ပေါ်နေချိန်မှာအခုလိုတွားရောက်တာလည်းဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ရဲ့သတင်းထုတ်ပြန်ချက်အကျဉ်းမှာဗိုလ်ချုပ်ဂျေပါဂျွာကဆော်ဒီစီဦးစီးချုပ်ဗိုလ်ချုပ်ဂျေဖိုင်ယက်ဘင်ဟာမစ်အယ်ရူဝိုင်လီနဲ့အတူတခြားဆော်ဒီစစ်တပ်အစီအမံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံစီးရေးဆက်ဆံရေးကိစ္စရီကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။အခုလိုပါကစ္စတန်ဗိုလ်ချုပ်ဂျီဘာဂျွာဆော်ဒီကိုမသွားခင်မှာတနနိုင်ငံအကြားကက်ရှမီးယားအရေးကိစ္စနဲ့ပတ်သက်ပြီးဆက်ဆံရေးတင်းမာနေတယ်လို့သတင်းတွေထွက်ပေါ်နေတာလည်းဖြစ်ပါတယ်။ဆော်ဒီဥဆောင်တဲ့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကကက်ရှမီးယားအရေးကိစ္စနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံကိုမရှုတ်ချရကောင်းလားဆိုပြီးပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမာမူဒ်ကူရာရှိကပြည်ရဲ့ရပိုင်းတွေတုန်းကပဲပြင်းပြထန်ထန်ဝေဖန်ခဲ့ပါတယ်။အိန္ဒိယနဲ့အငင်းပွားနေတဲ့ကက်ရှမီးယားကိစ္စအတွေ့ OIC နိုင်ငံသားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကျင်းပပေးဖို့ပါကစ္စတန်နိုင်ငံကတောင်းဆိုနေပေမဲ့အခုအချိန်ထိ OIC ကအစ်စ်နဲ့အစည်းအဝေးတစ်ခုပဲကျင်းပပေးခဲ့ပါတယ်။ဒါကြောင့်ပါကစ္စတန်နိုင်ငံသားရေးဝန်ကြီးကူရာရှိက OIC ကအရေးပေါ်အစည်းအဝေးမကျင်းပပေးဘူးဆိုရင်ပါကစ္စတန်နိုင်ငံနဲ့အတူရပ်တည်ပေးမယ်တခြားအစ္စလာမစ်နိုင်ငံတွေနဲ့အစည်းအဝေးတစ်ခုလုပ်ဖို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကတောင်းဆိုဖို့အခြေအနေဖြစ်လာလိမ့်မယ်လို့ပြောထားခဲ့ပါတယ်။ပါကစ္စတန်နိုင်ငံသားဝန်ကြီးရဲ့ပြင်းပြထန်ထန်ပြောဆိုမှုအပေါ်ဆော်ဒီအရေဗျာနိုင်ငံကမကြေမနပ်ဖြစ်ပြီးပါကစ္စတန်နိုင်ငံကိုစီးပွားရေးအကူအညီပေးထားတာတွေကိုဖြတ်တောက်ဖို့စဉ်းစားနေတယ်လို့လည်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲကမလေးရှားကင်းလက်ရေရင်တစင်းကိုပြန်လည်တိုက်ခိုက်ဖို့ကြိုးစားတဲ့ဗီယက်နမ်ငါးဖမ်းစစ်လေပေါ်ကငါးဖမ်းသမားတူကိုမလေးရှားကမ်းခြေဆောင်တပ်ကတနက်နေ့ပစ်ခတ်လို့တိုက်ဆုံသွားကြောင်းမလေးရှားတာဝန်ရှိသူတူကတနင်္လာနေ့ကပြောပါရယ်ကီလန်တန်ပြည်နယ်တောက်ပါလီဒေသကနေရေပိုင်80အကွာမလေးရှားရေပိုင်နဲ့တဲတနင်္ဂနွေနေ့နောက်ပိုင်းကဗီယက်နမ်ငါးဖမ်းစစ်လေနဲ့ဆင်ဝင်ရောက်ခဲ့တယ်လို့မလေးရှားကမ်းခြေဆောင်တပ်အကြီးအကဲမိုဟာမက်ဇူဘီမတ်ဆောင်က AFP သတင်းကိုပြောပါရယ်အစပိုင်းတုန်းကဒီစစ်လေနဲ့ဆင်ကို6လနဲ့အနေနဲ့ကန့်ချစ်ဆောင်တက်ကလေထဲကိုတနက်ပြစ်ပေါက်ခဲ့ပေမဲ့သူတို့ကခင်လက်ရေရင်ကိုဆက်လီနဲ့တိုက်ခိုက်ဖို့ကြိုးစားပြီးတက်စီပလေးနဲ့ပြစ်ပေါက်ခဲ့တာကြောင့်ကန့်ချစ်ဆောင်တက်ဖွဲ့ဝင်တွေကကိုကိုကိုကာဝရဲအနေနဲ့တနက်နဲ့ပြန်ပြီးပြစ်ခဲ့ရတာဖြစ်ကြောင်းဇူဝီးကပြောပါရယ်ဒီပြစ်ခတ်မှုအတွင်းဗီယက်နမ်ငါးဖမ်းသမားဒုဒဏ်ရာရရှိခဲ့ပြီးကန့်ချီကိုတည်ဆောင်လာပြီးတဲ့နောက်မှာတည်ဆုံသွားခဲ့တာပါတောင်တရုတ်ပင်လယ်ထဲနေပြည်အစိပ်ပိုင်းတချို့ကိုဒူဘိုင်ငါးပိုင်းအငင်းပွားနေတဲ့အထက်ဘရူနိုင်းမလေးရှားဖိလစ်ပိုင်းထိုင်ဝမ်ဗီယက်နမ်တို့ပါဝင်ပြီးတရုတ်နိုင်ငံကတော့တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုပိုင်ဆိုင်တယ်လို့တောင်းဆိုထားပါရယ်ခင်ဗျာပြည်သူ့အခြေစိုက်စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတစ်ခုကိုပိုင်ဆိုင်တဲ့စင်ကာပူစီးပွားရေးလုပ်ငန်းရှင်ကြီး၃ဦးကအင်္ဂလန်ပရီးမီယာလိဂ်ဘောလုံးအသင်းတစ်သင်းဖြစ်တဲ့ Newcastle United အသင်းကိုဝယ်ယူဖို့ဆွေးနွေးပြောဆိုနေတာတွေအတော်လေးခီးရောက်နေပြီလို့အဲ့ဒီကုမ္ပဏီကတနင်္လာနေ့ကပြောပါရယ်အစောပိုင်းက Newcastle United အသင်းကို Saudi Company တစ်ခုကဝယ်ယူမလို့လုပ်နေတာဖြစ်ပြီး မောင်မြင်ခဲ့ပဲတရက်ပတ်အနေငယ်အကြာမှာစင်မှုလုပ်ငန်းရှင်တွေကအခုလိုဝယ်ယူဖို့ကြိုးစားနေတာဖြစ်ပါတယ်။ Newcastle United အသင်းကိုဝယ်ယူမဲ့ Billagraph Nova Group အုပ်စုဟာနိုင်ငံပေါင်း100ကျော်မှာအားကစားကျန်းမာရေးနဲ့စည်းကမ်းပစ္စည်းအသုံးဆောင်ဆိုင်ရာလုပ်ငန်းတွေလုပ်ကိုင်နေတာဖြစ်ပါတယ်။အယောင်ဝယ်ကိစ္စနဲ့ပတ်သက်လို့အင်္ဂလန်အသင်းကပတိန်ဟောင်းလည်းဖြစ် Newcastle United ဘောလုံးသမားဟောင်းလည်းဖြစ်တဲ့ Alan Shearer နဲ့အရင်ကစားသမားဟောင်း Michael Chopra တို့ရဲ့အကူအညီကိုရယူနေတယ်လို့လည်းပြောပါတယ်။ Billagraph Nova Group Company ကိုစင်ကာပူနိုင်ငံသားညီကိုဝန်ကွယ်နှစ်ဦးဖြစ်တဲ့ Nelson နဲ့ Terence Lowe တို့နဲ့အတူ Super Pair Evangeline Chan တို့က2008ခုနှစ်မှာတွဲပတ်တည်ထောင်ခဲ့တာဖြစ်ပါတယ်။စင်ကာပူစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ Peter Lim ကလည်း Spain La Liga Champion 6 ချိန်ဖြစ်ခဲ့မှုတဲ့ Valencia အသင်းကိုဝယ်ယူထားသူဖြစ်ပါတယ်ခင်ဗျာ။အင်္ဂလိပ်မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။နိုဝင်ဘာရွေးကောက်ပွဲမှာမဲပေးခွေရှိသူတွေမဲပေးခွေရဖို့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်တွေအမြန်ထုတ်ပေးနိုင်ဖို့တာဝန်ရှိသူတွေစီစဉ်နေပေမဲ့အချိန်မီပြည့်စုံနိုင်ပါမလားစိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောပြချင်ပါတယ်။ကျွန်မအာကနွန်ပါလာမယ့်ရွေးကောက်ပွဲမှာအသက်18နှစ်ပြည့်ပြီးသူတိုင်းမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်တွေရရှိနိုင်အောင်ခွင့်ဆင်းဆောင်ရွက်နေကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဒုတိယဝန်ကြီးဦးမြင့်ကျန်းကပြောပါတယ
်ကျွန်တော်တို့ကဒါကဟိုကျွန်တော်တို့ဝန်ကြီးဌာနရဲ့လူဝင်လူဆင်အနေနဲ့ကျွန်တော်တို့ဒီနိုင်ငံသက်စစ်စစ်ရေးလုပ်ငန်းတွေလုပ်ပေးနေတာဗျအဲမဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့တော့ပြည်သူ့ရုပ်ကွယ်ကော်မရှင်ကနေပြီးတော့ကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ကတော့ဝန်ကြီးဌာနရဲ့ဒီပစ္စည်းစီမံချက်ရဒီလိုလိုဆိုင်နေတဲ့တနင်္ဂနွေလုံးမှာပတ်ပုတ်တည်ရင်ကျွန်တော်တို့လုပ်ပေးနေတာပေါ့နော်ကျွန်တော်တို့ရုံးနေပါတယ်လုပ်ပေးတယ်တချို့ရုံးမလာနိုင်တဲ့လူတွေမှာတချို့အဆုံးဖျားကြတဲ့နေကြီးဒေသတွေမှာလည်းပွားပြီးတော့ကွင်းစင်နဲ့လုပ်ပေးနေတာပါဗျ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ခဲ့တဲ့လထဲပထမဆုံးအကြိမ်ထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စည်ရင်မှာအချက်လက်မှားယွင်းမှုတွေရှိနေတာတွေကိုလည်းကော်မရှင်နဲ့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေစစ်စစ်ပြီးပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်မဲဆန္ဒရှင်အမည်စည်ရင်မှာပါဝင်ပေမဲ့နိုင်ငံသားစစ်စစ်ရေးကပ်ပြန်မရှိသူတွေလည်းရှိနေဆဲဖြစ်တာကြောင့်ဒီလိုလူတွေတော့ကူညီဖို့ဆောင်ရွက်နေတယ်လို့လည်းမွန်ပြည်နယ်ကရွေးကောက်ပွဲလုပ်ငန်းမှာကူညီနေတဲ့ခရင်တရရနာရေးရာဝန်ကြီးဦးစောအောင်မြင့်ခိုင်ကပြောပါတယ
်ဒီမူပြီးနေတစ်ခုလုံးပဲအဲ့ဒီအထဲမှာကျွန်တော်တို့မဲစရင်ထွက်လာတဲ့အခါကျတော့တချို့တော့ကျွန်တော်တို့ဟိုပြည်သူတွေထဲမှာဆိုလို့ရှိရင်ကျွန်တော်တိုင်းသားတွေထဲမှာဆိုလို့ရှိရင်သူမဲစရင်မှာပါလာတယ်ဟိုမပုတ်နေတဲ့မမရှိဘူးပေါ့နော်မပုတ်နေမပြုတ်တော့သေးဘူးပေါ့အဲ့ဒါမျိုးတွေရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့မဲစရင်ကတော့ပေါက်တယ်လူလည်းရှိတယ်မပုတ်နေမရှိဘူးမပြုတ်တော့သေးဆိုတဲ့အားမျိုးကိုဒီဒါပစ္စည်းစီမံချက်နဲ့လူမှုကြီးကြပ်ရေးကနေပြီးတော့လုပ်တဲ့အစီအစဉ်ပါပဲ
ရွေးကောက်ပွဲကျင်းပဖို့တောင်းလာလောက်သာလိုတော့တဲ့အချိန်မှာပဲမဲပေးခွေနဲ့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်ရရှိရေးအချိန်မီဆောင်ရွက်နိုင်ပါမလားစိုးရိမ်မှုတွေလည်းရှိနေပါတယ်မွန်ပြည်နယ်ကြက်မျောမြို့နယ်ကော့ကလော်ကျေးရွာအောက်ချုပ်ရေးမှူးဦးစောအောင်ကတော့အချိန်မီဆောင်ရွက်နိုင်ဖို့တိုက်တွန်းထားတယ်လို့ပြောပါတယ
်ဒုတိယတော့မှာတော့အားလုံးဆိုရင်ကြံမဲ့တရားနည်းပါးလောက်ကြံအောင်မှမသိဘူးတော့ဘာလဲဆိုတော့သူတို့ကဟိုအချက်လက်လေးတွေတောင်းလို့လေအချက်လက်လေးတွေတောင်းလို့ဆိုတော့ကျွန်တော်တို့မှကတော့ဟိုတချို့ကဒီကောင်ချင်းမရှိဘူးဟိုမထည့်ရသေးဘူးပေါ့နော်ကျွန်တော်တို့အနေနဲ့ကတော့ပြောတာကဒီအချက်လက်တောင်းလို့ဆိုတော့ကဒီကလေးတွေကအဖေဘက်ကဟိုဒီဥတွေဘက်ကြီးတွေမှတ်ပုတ်တွေရှိတယ်မှတ်ပုတ်တွေဒီကောင်ချင်းတွေရှိဒီကြားထဲမှာကြံသွားတဲ့ကလေးတွေကသူ့ဥတွေမှာထည့်လို့ရတာပေါ့ကျွန်တော်တို့ကအဲ့လိုတောင်းဆိုလို့ပေါ့နော
်လာမယ့်ရွေးကောက်ပွဲမှာတော့မဲဆန္ဒရှင်38တန်းကျော်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပြီးနိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေရှင်ပြိုင်ကြမှာဖြစ်ပါတယ်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကျွန်တော်ဝင်းမင်ပါ။မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲစောင့်ကြည့်ရေးမကြာခင်ကပိတ်ပင်ခံခဲ့ရတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှူရှာမှုအဖွဲ့ PACE ကိုပြန်ခွင့်ပြုလိုက်ပါပြီ။ဘလို့ဖြစ်သွားတာပါလဲ။ PACE အဖွဲ့အနေနဲ့ဒီပေါ်ဘလို့သဘောထားပြီးအင်္ဂါနေ့ကျရင်နေပြည်တော်မှာပြည်တော်စုရွေးကောက်ပွဲကော်မရှင် UEC နဲ့သွားဆွေးနွေးတဲ့အခါဘာတွေဆွေးနွေးဖို့ရှိနေပါလဲဒီပေါ် PACE အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကိုမေးမြန်းထားပါလဲ
ဟုတ်ကဲ့စိုင်းရဲကျော်စွာမြင့်ခင်ဗျာကျွန်တော်တို့အခုလာမယ့်ရွေးကောက်ပွဲမှာဒီစောင့်ကြည့်လေ့လာဖို့ပေါ့နော်အရင်ခွင့်ပြုချက်ပိတ်ခဲ့ရကနေအခုတော့ပြောင်းပြီးတော့ပြန်ခွင့်ပြုပေးမယ်လို့ကြားလို့ဘလို့ဖြစ်သွားတယ်ဆိုတော့နည်းနည်းလေးရှင်းပြပေးပါလား
ဒီရွေးကောက်ပွဲစောင့်ကြည့်လေ့လာခွင့်ကိုဒီပြည့်ခဲ့တဲ့ဇူလိုင်လမှာကျွန်တော်တင်တယ် ဇူလိုင်14ရက်လောက်မှာတင်တယ်ကျွန်တော်တို့ဇီကိုဇူလိုင်30ရက်နေ့နေ့စွဲနဲ့စောင့်ကြည့်လေးလောက်ခွင့်မပြုတ်ဘူးဆိုပြီးတော့ကျွန်တော်တို့စာရောက်ပါတယ်အဲအဲ့ဒါပြီးတော့မှကျွန်တော်တို့မနေ့ကတော့ယူကော့ဘ်ကော်မရှင်နဲ့ကျွန်တော်တယ်လီဖုန်းအဆက်သွယ်ရပါတယ်ဗျပြန်စကော့ဘ်ကော်မရှင်ကတိုင်းမှုချက်ကကျွန်တော်တို့ကိုတယ်လီဖုန်းဆက်ပြီးတော့အကြောင်းကြားပါတယ်ကျွန်တော်တို့ကိုစောင့်ကြည့်လောက်ခွင့်ပြန်ပေးမယ်လို့ပြောပါတယ်ဆိုကျွန်တော်တို့ကိုအင်္ဂါနေ့မှာနေပြီးတော့လာဖို့လည်းကျွန်တော်ပြောထားပါတယ်ဆိုကျွန်တော်တို့အင်္ဂါနေ့နေပြီးတော့သွား
โอเคအဲ့တော့အခုဒီနေရာမှာဘာကြောင့်အခုလိုဆုံးဖြတ်ချက်ပြောင်းသွားတယ်ထင်
တယ်အဲ့ဒါတော့ကျွန်တော်တို့မပြောတတ်ဘူးဒါပေမဲ့လည်းကျွန်တော်တို့ဒီလိုကော်မရှင်နေနဲ့ဒီလိုစောင့်ကြည့်လောက်ခွင့်ပြန်ပေးမယ်ဆိုရင်ဆုံးဖြတ်ချက်ပြောင်းတာကိုတော့ကျွန်တော်တို့ကြိုးစားပါတယ်ဒါပြီးတော့ကျွန်တော်တို့ရှင်းလာပေါ်လေပို့ပြီးတော့အယူကြီးရကိစ္စကျွန်တော်စောင့်ကြည့်ကြတာကွင်းကဥပဒေနဲ့ဥပဒေမူပေါင်းဤဥပဒေထဲမှာမရှိတဲ့အတွက်ကြောင့်မလို့ကော်မရှင်အပြောင်းလဲဖြစ်တိုင်းဖြစ်တိုင်းမှာကျွန်တော်စောင့်ကြည့်လောက်ခွင့်ရမလားမရဘူးလားဆိုတာအပြင်နဲ့ကျွန်တော်တို့ကိုကြိုးစားနေရတဲ့အရာဖြစ်တာဒါကြောင့်မို့ကျွန်တော်အမြဲစောင့်ကြည့်လောက်ခွင့်ကိုအကောက်ွဲဥပဒေရအကောက်ွဲပေးအောင်ဥပဒေမူပေါင်းနဲ့ထည့်ထားတဲ့နယ်လို့ကျွန်တော်ပြောတယ်နောက်တစ်ခုကကျွန်တော်လည်းဒီစောင့်ကြည့်လောက်ခွင့်ကိုအဖွဲ့အကြီးအသေးမဘုံနေရှိမှနိုင်ဘလို့ရှိမှဆိုတာမျိုးတက်တတ်တာဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဘယ်အဖွဲ့အစည်းကမှစောင့်ကြည့်လာတယ်ပေးဖို့ကိုလုပ်တဲ့နယ်လို့လည်းကျွန်တော်တို့ဟိုမြင်ပါတယ်ဗျ။ဟုတ
်ကဲ့အဲ့တော့ဒီနေရာမှာအရင်အကြောင်းပြခဲ့တဲ့ဒီမှတ်ပုံမတင်တဲ့ကိစ္စတို့နောက်တခြားကိစ္စတွေရောပြောခဲ့တာရှိလား
။ဆိုကျွန်တော်တို့အခုအကြမ်းမြင့်တရတော့ကျွန်တော်တို့ကိုစောင့်ကြည့်ရတော့ပြန်ပေးမယ်။နောက်ပြီးတော့မှကျွန်တော်တို့ရဲ့တင်းဖွဲ့မှုပုံကိစ္စနဲ့ပတ်သက်တဲ့ဆင်းရဲစရာရှိတယ်လို့ပြောပါတယ်ဆိုကျွန်တော်တို့အဲ့ဒါတော့นี่พี่รอยောက်มาเว้ยปู่พี่รออธิษฐานติอ่ะมาคลอเซอร์อาจารย์เนี่ยอธิษฐานติเราก็เราไม่ติอ่ะสิ
โอเคอย่างน้อยก็รอเนี่ยเปิดเกิดาก็ที่ติวินอภเวซีหมัดบုံไม่ตินทาลูกปอเนาะแล้วทุกข์ก็รอที่อภเวซีหมัดบုံติบโททับกันเจตองยามาเลยနိုင်ငံชาဝင်ငွေလက်ခံမှုเนี่ยနောက်ยุคกับคอมมิชชั่นလုပ်ငန်းကိုคุณีดาหมดไปเลยสร้างจีดาဖြစ်တယ်ဆိုတာမျိုးအကြောင်းပြန်ခဲ့တယ်လို့ကြားပါတယ
်ဟုတ်ပါတ
ယ်โอเคအဲ့ဒီအနေထားရော
ဟုတ်ပါတယ်ဗျဟုတ်ပါတယ်အရင်ကျွန်တော်တို့အဲ့ဒီတိုင်းပါပဲကျွန်တော်တို့ဒီစောင့်ကြည့်ပထမဆုံးကတော့ကျွန်တော်တို့အသင်းဖွဲ့မှပုံတင်အတွက်ထောက်ခံစာတောင်းတဲ့အခါမှာကျွန်တော်တို့ကစောင့်ကြည့်ရတဲ့ဖွဲ့ဖြစ်တဲ့ပြည်သူ့ကော်မရှင်ကိုအကူအညီပံ့ပိုးရဖွဲ့မှတော့မပေးနိုင်ဘူး။နောက်စောင့်ကြည့်ယူကောက်ပဲစောင့်ကြည့်လာဖို့အတွက်ကကျတော့လေကျွန်တော်တို့ကအသင်းဖွဲ့မှပုံတင်မရှိဘဲနဲ့နိုင်ငံခြားကအထောက်ပံ့ရန်ပုံပေါ်လက်ခံတဲ့အတွက်ကြောင့်မလို့ဥပဒေမပေါ်တဲ့လူမျိုးပူတဲ့ကြောင့်မလို့စောင့်ကြည့်တဲ့ကမပေးနိုင်ဘူးလို့ကျွန်တော်တို့ပြောခဲ့တဲ့ပုံပါပဲ။ဆိုတော့အခုကတော့ဒါတိကိစ္ဆာဒါပြဿနာမရှိအောင်ဆိုတဲ့ဘောလို့ကျွန်တော်ယူဆတယ်။အမှန်ကတော့ကျွန်တော်တို့ဇူလိုင်လ18ရက်နေ့မှာလည်းကပြည်တော်စုကော်ကော်မရှင်နဲ့ရပ်တက်ဖွဲ့စည်းပြည်ဆောင်ပွဲမှာပြည်တော်စုကော်မရှင်ကကျွန်တော်တို့ပြောခဲ့ပြီးသားပါ။အဲကျွန်တော်တို့ဒီစောင့်ကြည့်လေ့လာဖို့အတွက်ကောအသိပညာပေးလုပ်ငန်းတွေလုပ်ဖို့အတွက်ကောဒီတင်းဖမပေါ်နေရမလို့အပူတင်းဖမကိုရှိစရာမလိုဘူး။ဘယ်ဖွဲ့စည်းဆိုလွန်းလွန်းလုပ်ခွင့်ရမယ်လို့ပြောပြီးသားပါ။ပြောပြီးသားကပုံမှန်ကကျွန်တော်တို့ဒီဆိုဖက်ချက်ပြောင်းလာတဲ့သဘောပါပဲ
။ဟုတ်ကဲ့အဲ့တော့အခုလာမယ့်အင်ကာနေမှာဘာတွေဆွေးနွေးဖို့မှန်းချလဲ
။အဓိကတော့ကျွန်တော်တို့စောင့်ကြည့်လေ့လာခွင့်နဲ့ပတ်သက်လို့ပြန်ပေးမယ်ဆိုတာနဲ့ပတ်သက်ကျွန်တော်တို့ကြိုးစားရတယ်။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘာတွေတင်းချက်လက်တွေကျွန်တော်ထပ်ပေးဖို့လိုသလားမလိုဘူးလား။နောက်ပြီးတော့မှကျွန်တော်တို့စောင့်ကြည့်လေ့လာခွင့်ကိုရောကျွန်တော်ဘယ်လိုလို့စောင့်ကြည့်ခွင့်ရမလဲ။အဲ့ဒါကိုကျွန်တော်အဓိကထားပြီးဆွေးနွေးမယ်။နောက်ပြီးတော့မှကျွန်တော်တို့ဒီခုနကတင်းဖမဖို့နေပေးမယ်ဆိုရင်တော့ကျွန်တော်ဘာအကန့်အသတ်တွေရှိမလဲ။အဲ့ဒါလည်းကျွန်တော်အဓိကထားပြီးဆွေးနွေးမယ်လို့ကျွန်တော်တို့ပြောစဉ်းစားထားပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆိုင်ရကျော်စွာမြင့်ကျွန်တော်ဝင်းမင်ပ
ါ VOE American တန်ရက်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထော်ပါပြည်သိနိုင်ငံဘက်ကနေအင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးဗြိတိန်နိုင်ငံနဲ့တရားမဝင်ဝင်ရောက်လာသူတွေကိစ္စနှစ်နိုင်ငံဝန်ကြီးတွေတွေ့ဆုံဆွေးနွေးနေကြရပါတယ်ဒီနှစ်ထဲဥရောပကတစ်စင်ရဲ့ဗြိတိန်နိုင်ငံနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူ4000ကျော်ခလုံးခွင့်တောင်းခံခဲ့ပါတယ်အခုလိုဝင်ရောက်လာသူတွေကိုလက်မခံဘဲဥရောပကိုပြန်ပို့ဖို့ဗြိတိန်နိုင်ငံအတွက်ပုံပြီးခက်ခဲလာနေတဲ့အကြောင်း Henry Richwell သတင်းပေးပို့ထားပါတယ်ကမ္ဘာပေါ်မှာအသွားအလာအများဆုံးရေလမ်းကြောင်းတစ်ခုဖြစ်တဲ့အင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးခဲ့တဲ့အပတ်တည်းလူ900လောက်ဗြိတိန်နိုင်ငံတဲ့တရားမဝင်ဝင်ရောက်လာခဲ့ပါတယ်။အုတ်ထင်းသူမပါတဲ့ကလေးတွေကလည်းဒါဇင်နဲ့ချီရှိပါတယ်။အများစုကရာဘာလီတွေအသုံးပြုပြီးရေလက်ကြားကိုဖြတ်ခဲ့ကြတာပါ။ဒီလိုတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေများလာတာကဗြိတိန်နိုင်ငံရေးကိုလှလှရှားရှားရိုက်ခတ်လာစေခဲ့ပါတယ်။
We need to stop them working with the French. We need to stop them from getting across.
သူတို့တွေဘူးလို့ဝင်ရောက်နေတာကိုတားဆီးရပါမယ်။ကျင့်တဲ့နဲ့ဟိနိုင်းနေပါတယ်နောက်တစ်ချက်ကကျွန်တော်တို့မှာရှိတဲ့ဥပဒေမူပေါင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်တရားမဝင်ဝင်ရောက်လာတဲ့ပြည်နဲ့ပတ်သက်တဲ့ဥပဒေအကြောင်းအရာဆုံးဆုံးလင်းလင်းကို ပြန်ပြီးကြည့်ဖို့လိုပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ်အခုရပိုင်းထဲမှာတော့ရေတပ်သင်္ဘောတွေနဲ့ရှာဖွေရေးလေယာဉ်တွေကိုအင်းလေရေလက်ကြားမှာခြားထားလိုက်ပါတယ်လက်ဆက်ကိုမထိတ်ချုပ်နိုင်တော့ဘူးလို့လည်းရေတပ်အရာရှိဟောင်းခရစ်ပယ်ရီကပြောပါတယ်
It's quite clear that we don't have a grip on the marathon.
ကျွန်တော်တို့ကောင်းကောင်းမထိန်းချုပ်ထားနိုင်တော့ဘူးဆိုတာသိထင်ရှားပါတယ်။ဘေးကင်းလုံခြုံမှုကလည်းမရှိဘူး။ရေလက်ကြားဟိုဘက်ဒီဘက်နှစ်ဖက်စလုံးမှာဥပဒေနဲ့မညီလှုပ်ဆောင်နေတာတွေရှိနေပါတယ်။ဒီပြဿနာကိုဖြေရှင်းရေးရေတပ်ရဲ့အခမ်းအနားကလည်းတက်တက်ကွက်ကွက်မရှိလာပါဘူး။ Britain ရေပိုင်နဲ့ထဲဝင်လာတဲ့ရွှေပြောင်းဝင်ရောက်လာသူတွေရဲ့လှေလှော်မောင်းထုတ်ရင်းအပြည်ပြည်ဆိုင်ရာဥပဒေတွေနဲ့ရေကြောင်းဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်လိမ့်မယ်လို့လည်းဥပဒေပညာရှင်တွေကထောက်ပြပါတယ
် You can't just push people back
သူတို့ကိုပြန်မောင်းထုတ်ပြီးရင်းနဲ့မှမဟုတ်ဘူးဆိုပြီးမျှော်လင့်နေလို့မရပါဘူးတချို့လေတွေမှောက်ကုန်နိုင်တော့ပြန်မောင်းထုတ်တဲ့ကိစ္စကလုံးဝလက်မခံနိုင်စရာပါပြည်သစ်တွေသဘောမတူပဲလေတွေကိုပြည်သစ်ဘက်ကကိုလည်းပြန်ဆွဲခေါ်သွားလို့မရဘူးအပြည်ပြည်ဆိုင်ရာဥပဒေအရအခုကြီးလိုအပ်ပြီးဒုက္ခရောက်နေတဲ့လေသင်းမောတွေကိုကယ်ဆယ်ပေးဖို့တာဝန်ရှိပါတယ်။ရေတဲ့သင်းမောတွေခြားထားတာကြောင့်မျှော်လင့်မထားတဲ့အကျိုးဆက်တွေနဲ့ကြုံရနိုင်တယ်လို့လည်း Colin Yu ကဆက်ပြောပါတယ်
။ But if it was the British who were doing that, it would be back to
ခင်ဗျားက British လူမျိုးတယောက်ဖြစ်ပြီးအခုလိုလုပ်တဲ့ဆိုရင်ခင်ဗျားလည်း British ကန်းကြီးကိုပြန်အဖို့ခံရလိမ့်မယ်။ British ဆိုရကဒါမျိုးဖြစ်မှာကိုရှောင်ရှားချင်ပါတယ်။EU ဥရောပသမဂ္ဂရဲ့ဥပဒေအရရွှေပြောင်းဝင်ရောက်လာသူတွေဟာသူတို့ပထမဆုံးရောက်ရှိတဲ့ EU နိုင်ငံမှာခလုံးခွင့်တောင်းခံရပါတယ်။ဒါကြောင့်အရင်ကဥရောပကတဆင့်ဝင်ရောက်လာသူအများအပြားကိုဗြိတိန်နိုင်ငံကဥရောပကိုပြန်ပို့ပေးနိုင်ကြတာပါ။အခုတော့အဖွဲ့ဝင်မဟုတ်တော့လို့ဥရောပကိုပြန်ပို့ဖို့အခက်အခဲရှိသွားပြီဖြစ်ပါတယ်။ဗြိတိန်ဆိုရကတော့အသက်သေဆုံးမှုတွေမဖြစ်အောင်အင်္ဂလိပ်ရေလက်ကြားကိုဝင်ရောက်တဲ့လမ်းကြောင်းတွေကိုပိတ်ပစ်ဖို့လိုတယ်လို့ပြောပါတယ်။ကိုနေဆက်ကိုကိုပြန်ထိန်းချုပ်မယ်လို့ပြောနေတဲ့အဆိုရတရအတွက်ကတော့ရွှေပြောင်းဝင်ရောက်လာသူတွေရဲ့အရေးဟာနိုင်ငံရေးပြုတ်ကွက်တစ်ခုဖြစ်လို့နေပါတယ်ခင်ဗျာကျွန်တော်ရမ်တော်မှာ
စိတ်ကြမ်းမာရေးပြဿနာကြောင့်လူငယ်တွေစေယုံရေးပေါ်ဌာနတွေကိုရောက်လာတဲ့နှုံတိုးလာနေတာကြောင့်အကြောင်းရင်းကိုတည်နိုင်ဖို့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကစေတူတေတူတွေလစ်လာစူးစမ်းနေကြပါတယ်ဒီအကြောင်း AP သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါကလေးတွေနဲ့ဆယ်ကျော်သက်အရွယ်တွေစိတ်ကြမ်းမာရေးပြဿနာနဲ့အရေးပေါ်ဌာနရောက်လာတဲ့အရေးအတွက်ဟာ2014ခုနှစ်ကစပြီးနှစ်ဆတိုးလာတယ်လို့ဩစတြေးလျပိုင်းတက်စမီးနီးယားကျွန်းက Royal Hobart စီယုံကဒေါက်တာ Beatrand ကပြောပါတယ်။ဒါကြောင့်သူဦးဆောင်ပြီးလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာကြမ်းမာရေးကိုလေ့လာနေကြတာပါ
sort of tell us what the risk factors for young people present
ဒီဝဌာနာကိုရောက်လာရလောက်အောင်လူငယ်တွေအတွက်အန္တရာယ်ဖြစ်စေလောက်တဲ့အကြောင်းရင်းတွေကဘာတွေလဲဆိုတာကိုကျွန်တော်တို့အဓိကထားပြီးတော့လေ့လာနေပါတယ်သူတို့ရဲ့အသက်ပိုင်းခြားဆေးရုံကိုရောက်လာရအောင်လူမှုရေးနဲ့ပတ်ဝန်းကျင်မှာဘယ်လိုအခြေအနေရှိနေသလဲဆိုတာတွေကိုအဓိကထားပြီးလေ့လာနေတာပါ
အရေးပေါ်ဌာနကိုရောက်လာတဲ့အခါမှာရောစေယုံကဆင်းသွားပြီးနောက်မှာပါကင်တွဲဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ကုသမှုတွေကိုလည်းသူတေတီတွေလေ့လာနေပါတယ်လူငယ်တွေရဲ့စိတ်ကြမ်းမာရေးကိုလေ့လာနေတဲ့ကျယ်ပြန့်လာတဲ့သူတေသနလုပ်ငန်းအတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကနေရာ30မှာဒေါက်တာဘီယက်ထရန်တာဝန်ယူနေတဲ့ Royal Hobart စေယုံလည်းတခုအပါဝင်ဖြစ်ပါတယ
်
စေယုံကိုရောက်လာကြတဲ့လူငယ်တွေမှာအများဆုံးတွေ့နေရတာကကိုကိုကိုထိခိုက်နာကြအောင်လုပ်တာစိတ်ကြဝေနာပူဆိုးလာနေတာတွေနဲ့ဆက်ဆက်နေပါတယ်။သူတို့အတွက်အခုကြီးလိုနေပြီလို့ထင်လာတဲ့အထိစိုးရင်ကြောင်းကြစိတ်တွေဖြင့်လွန်ခဲ့တဲ့24နာရီအတွင်းကြုံခဲ့ရတဲ့စိတ်ဖိစီးမှုတွေနဲ့ဆက်ဆက်နေတာကိုလည်းအများဆုံးတွေ့ရပါတယ
်။လူငယ်တွေမှာရှိတတ်တဲ့တာမန်စိုးရင်ကြောက်လန့်စိတ်တွေဟာဒီနှစ်ပိုင်းတွေမှာပူဆိုးလာနေတယ်လို့လည်း Black Dot စိတ်သိပ္ပံဌာနကစိတ်ကြမ်းမာရေးပညာရှင်ဒေါက်တာ Helen Christine ကပြောပါတယ
်။ This year 2020 has brought together a number of
2020ပြည့်နှစ်တဲ့စိုးရင်မှုများတဲ့လူငယ်တွေကိုပိုတွေ့လာရပါတယ်
။ Australia နိုင်ငံကတော်မီလောင်ကျွမ်းမှုကအစကမ္ဘာတဝှမ်းရင်ဆိုင်နေရတဲ့ကပ်ရောဂါအစုံပဝင်းကျင်ပြဿနာတွေကလည်းစိုးရိမ်စိတ်တွေကိုကြီးထွားစေတယ်လို့ဆိုပါတယ
်
ကိုဗစ်ကလည်းလူငယ်တွေကြားပညာရေးနဲ့အခွင့်အလမ်းအတွက်စိုးရိမ်စိတ်တွေကြီးထွားစေခဲ့ပါတယ
်လူငယ်တွေစိတ်ကြမ်းမာရေးအတွက်သုတေသနဌာနတစ်ခုချင်းစီကတွေ့ရှိမှုတွေကိုပေါင်းစပ်ပြီးရလတ်တွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာလိမ့်မယ်လို့သုတေသီတွေမျှော်လင့်ထားသလိုလေ့လာမှုတွေဟာသက်ဆိုင်ရာဒေသတွေအတွက်လည်းအထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းRyan Hobart စေယုံကသူတေသီဒေါက်တာဟီတာဖရန်စစ်ကပြောပါတယ
် What we're really keen to see in Tasmania
ကျမတို့အမှန်တကယ်တွေ့မြင်လို့ရကတော့ Tasmania မှာတည်ကြတဲ့လမ်းညွှန်ချက်တွေချမှတ်နိုင်မှုပါဒါမှသာတိုးတက်ပြီးတော့လူမှုအတိုင်းဝိုင်းကြားမှာလည်းလက်တွေ့ကျင့်သုံးနိုင်ကြမှာပါ
လက်တလောလေးလာချက်တွေပေါ်မူတည်ပြီးနောက်ထပ်လည်းဘေကန္တာတွေမှာသူတေသနာလုပ်ငန်းတွေကိုဥစားပေးဆောင်ရွက်တင်တယ်လဲဆိုတာစဉ်းစားဆုံးဖြတ်သွားမှာဖြစ်ပါရဲ့ရှင်။ကျွန်မခွာညိုပါ
can view မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျွန်မအင်ဂျင်နိုင်ပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်အသင့်ပြင်နေကြပြီဆိုတဲ့ကောင်းစင်နဲ့ Telegraph India မှာ Subirabamic ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြချင်ပါတယ်။ဒေါက်ဆန်းစုကြည်ကတော့မရေရာတဲ့စိတ်ကူးယဉ်ဝါဒထက်ခက်ခဲပြီးလက်တွေ့ကြတဲ့နိုင်ငံရေးသဘောတရားဘက်ကိုပြောင်းလဲသွားခဲ့ပြီလို့အစားချီထားပါတယ်။မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်တာဆန်းစုကြည်ဟာတိုင်းပြည်မှာအင်အားအကြီးဆုံးစစ်တပ်နဲ့ထိတ်တိုက်တွေ့ဆုံမှုတွေကိုရှောင်ရှားပြီးနောက်နိုဝင်ဘာလ10ရက်မှာကျင်းပမဲ့ရွေးကောက်ပွဲမှာသူဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အာဏာပြန်ရဖို့ရည်ရွယ်ထားပါတယ်။ရဲစွမ်းတက်တီထက်လိန်မာတိုသိပ်တာကပိုပြီးကောင်းတယ်ဆိုတော့ဒေါက်တာဆန်းစုကြည်သဘောပေါက်လာပုံရတယ်လို့ဆိုပါတယ်။သူကိုသမရဖြစ်ဖို့တားမြစ်ထားသလိုအရေးပါတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့လွှတ်တော်ထဲမှာစစ်သား25ရာခိုင်နှုန်းပါနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲဖို့ NLD ရဲ့ကြိုးပမ်းမှုတွေကိုဆွန့်လွှတ်ခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့3နှစ်ကဆောင်းမရှင်ကိုဒေါက်တာဆန်းစုကြည်ပြောခဲ့တာကအမွှန်းတင်ခံရတဲ့ပြယုတ်အဖြစ်ရှိနေတဲ့ပုံကူမျိုးထက်ဖခင်နိုင်ငံရေးသမားရဲ့သွေးကိုဆက်ခံသူအဖြစ်ရှင်သန်ရပ်တည်ဖို့သူ့အနေနဲ့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုပြောတဲ့အတိုင်းပဲသူရက်တည်ခဲ့တယ်လို့ဆောင်းမရှင်ကရေးထားပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုဖိနှိပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့တိမှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေအပေါ်စစ်တပ်ရဲ့ညှင်းဆုံမှုကိုဒေါက်တာဆန်းစုကြည်ကလက်ခံခဲ့တယ်လို့မြန်မာစစ်အရာရှိတွေကိုတရားစွဲတဲ့ ICJ နိုင်ငံတကာတရားရုံးမှာသူကိုယ်တိုင်တက်ရောက်ခုခံခြေပါခဲ့ပါဗျ။ဒေါက်ဆန်းစုကြည်အမြဲပြောနေတာကဒီစစ်တပ်ဟာမြန်မာပြည်လွတ်မြောက်ရေးအတွက်သူ့ဖေဘိုးကျော်အောင်ဆန်းထူထောင်ခဲ့တာဖြစ်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းစစ်တပ်ဟာဒေါက်ဆန်းစုကြည်ကိုအာဏာလွှဲပေးဖို့ငြင်းဆန်ခဲ့တယ်လို့နှစ်ပေါင်းများစွာနေအကျေချုပ်ချထားခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာနိုင်ငံတကာစံပြတဲ့ပုံရိပ်ကနေနိုင်ငံရေးသမားဘဝအဖြစ်ပြောင်းလဲခံယူခဲ့တဲ့အတွက်စစ်တပ်နဲ့ဆက်ဆံရေးပုံမကောင်းမွန်လာတယ်လို့ဆိုရမှာပါ။ဒါပေမဲ့တကယ်လို့ဒေါက်ဆန်းစုကြည်ဟာဒီအတိုင်းသူရဲ့ policy ကိုဆက်လက်ကျင့်သုံးနေမယ်ဆိုရင်ထိခိုက်မှုများစွာရှိလိမ့်မယ်လို့ဆောင်းမရှင်ကဆိုပါတယ်။ဆောင်းမရှင်ဥပမာပေးထားတဲ့အချက်ကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ဒုတိယပင်လုံနီလာခံလိုမျိုးတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ကြယ်ပြန့်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်နေရာရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ဘာကြောင့်လဲဆိုရင်ရပ်တန့်နေတဲ့ဆွေးနွေးပွဲတွေကိုပြန်ပြီးစတင်ဖို့ဆွေးနွေးမယ့်အခွင့်အလမ်းသူတို့မှမရှိဘူးဆိုတာတိုင်းရင်းသားအဖွဲ့တွေကမြင်ရလို့ဖြစ်ပါတယ်။နောက်တိုင်းရင်းသားတွေနဲ့ဆက်ပြီးပဋိပက္ခဖြစ်နေမှသာစစ်တပ်အနေနဲ့သူ့အင်အားကိုတိုးချဲ့ဖို့တိုင်းပြည်မပြိုကွဲရေးဆက်လက်ရည်တည်ဖို့ဆိုတဲ့အကြောင်းပြချက်ခိုင်ခိုင်လုံလုံပေးနိုင်မှာဖြစ်ပါတယ်။အရင်ကတရုတ်နဲ့အနီးကဆက်ဆံရေးရှိခဲ့တဲ့မြန်မာစစ်တပ်ရောအခုဒေါက်တာဆန်းစုကြည်ပါအိန္ဒိယနဲ့ဆက်ဆံရေးအရင်ကထက်ပိုမိုကောင်းမွန်အောင်လှုပ်ဆောင်လာတာဟာအင်အားအလွန်တောင့်တင်းတဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုခြေမုံရေးအိန္ဒိယစစ်တပ်ရဲ့အကူအညီအလွန်အမင်းလိုအပ်နေလို့ဖြစ်တယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမြန်မာစစ်တပ်နဲ့အစိုးရကြားအိန္ဒိယနဲ့တရုတ်ပါဝင်ပတ်သက်နေပုံဟာ Great Game East လို့အမည်ပေးထားတဲ့အရှေ့ဘက်ကအရှုပ်ထွေးဆုံးပြားစပ်ကြီးတစ်ခုကိုရှုမြင်ရတော့မယ်ဆိုတဲ့အကြောင်းအာရှရေးရာစောင့်ကြည့်လေ့လာသူဘာတီးလင်နာရဲ့သုံးသပ်ချက်ကိုဆောင်းမမှကိုးကားဖော်ပြထားပါတယ်ရှင်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရှစ်ဒရင်ပတ်တဲ့21ရာစုပင်လုံညီလာခံကျင်းပရမှာအရေးပါတဲ့သဘောတူညီချက်တွေချုပ်ဆိုဖို့ညီမန်းထားပေမဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအဖို့အထစ်တွေရှိနေစေဖြစ်တာကိုအစိုးရနဲ့တက်မတော်တာဝန်ရှိသူတွေကိုယ်တိုင်ပြောဆိုနေကြတာတွေတွေ့နေရတဲ့အကြောင်းဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်မှာတင်ပြပါမယ်ကျွန်တော်မိုးစောပါ ကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကငင်းချဲရေးလုပ်ငန်းစဉ်ကိုအင်တိုင်းအားတိုင်းလုပ်နိုင်ဖို့အတွက်တမတော်ကဆောင်ရွက်ခဲ့ပေမဲ့ငင်းချဲရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြန်လည်တင့်မြက်ရေးနဲ့ငင်းချဲရေးဘူဌာန NRPC ကအကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ရုရှားနိုင်ငံတုတ် Politic Magazine နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့တာပါဒီသတင်းကိုဒီလ9ရက်နေ့တုတ်မြောက်ရီသတင်းစာမှာဖော်ပြခဲ့တာလည်းဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကငင်းချမ်းရေးလုပ်ငန်းစဉ်ကြန့်ကြာမှုဟာ21ရာစုပင်လုံးဒုတိယနဲ့တတိယအစည်းအဝေးအပေါ်မှာအခြေခံပြီးဖြစ်လာရတဲ့အကြောင်းကိုဒီလ12ရက်နေ့ကကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်
။ဒုတိယအစည်းအဝေးမှာကျွန်တော်ဒက်လော့ဖြစ်သွားတယ်။ဒက်လော့ဖြစ်သွားတယ်။တတိယအစည်းအဝေးကျအဲ့ဒါကိုမဆွေးနွေးနိုင်ဘူး။အဓိကအဖြစ်ဘာလဲဆိုတော့ကိုပိုင်ပြဌာန်းခွင့်နဲ့ကွန်ပျူတာရေးကိစ္စတွေပေါ့နော်ဒီကိစ္စတွေဒက်လော့ဖြစ်သွားတယ်နောက်ညီလာခံမှာလည်းမပြေလည်ဘူးမပြေလည်တော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားရတယ်ပေါ့နော်နှစ်ဖက်လုံးကစဉ်းစားရတယ်နောက်ဆရာတို့လည်းမှတ်မိလိုက်မယ်2018နိုဝင်ဘာမှာအာဆီယံဆက်နဲ့ KNU ကစတိတ်မန့်ထွက်တယ် KNU ကဒီငင်းငင်းဆွေးနွေးမှုတွေကနေပြီးတော့ပါဝင်ခြင်းကနေရပ်ဆိုင်းထားတယ်ဆိုတာထွက်တယ်အာဆီယံဆက်က GMC စီးဝေးတွေကပါဝင်ခြင်းကနေရပ်ဆိုင်းတယ်ဆိုထွက်တယ်အဲ့ဒါတွေကဘယ်ဟာနေထွက်လာလဲဆိုကျွန်တော်တို့နေပြည်တော်ရွှေဆိုင်မှာကျင့်မှတ်ပြီးလုပ်တဲ့ Temple Stand ပေါ့နော် NC လင်းတစ်ပြည့်အဲ့ဒါနေဆက်ဆက်ပြီးတော့ဖြစ်လာတယ
်ကင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကငင်းချမ်းရေးလုပ်ငန်းစဉ်တွေမှာပတ်ဝန်းတာကိုယာယီရပ်ဆိုင်းလိုက်တဲ့နောက်တနည်းနှစ်ကြိမ်ကျင်းပရမယ်21ရာစုပင်လုံးစည်းဝေးဟာလဲနှစ်နှစ်လောက်ရပ်ဆိုင်းခဲ့ရတာပါဒီလိုရက်ဆိုင်သွားတဲ့အခြေအနေကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ဒူဥက္ကဋ္ဌဥခုမြင့်ထွန်းကလည်းအခုလိုပြောပါတယ်
။ဒီကတော့ကျွန်တော်ဒီဒုတိယပင်လုံးမှာကဒေယအစတယ်လို့ပြောရမှာဖြစ်ပါတယ်။ဒုတိယပင်လုံးမှာကျွန်တော်တို့နိုင်ငံရေးဆွေးနွေးဖို့သဘောတူညီချက်တွေရဖို့အဲ့တော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်တာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးဆိုင်ရာဒီလိုသဘောတူညီချက်တွေရဖို့ဟိုကကျွန်တော်တို့တော်တော်ကိုသဘောတူပြီးသားဖြစ်နေလောက်ပြီးအဲ့ဒီအချိန်ခါမှာဒါအစိုးရတက်မတော်ဘက်ကနေပြီးတော့ဒီကျွန်တော်တိုင်းသားဒီဘက်ကိုတောင်းဆိုတာခွင့်မထွက်ရေးဆိုတဲ့ဟာဟိုဘောနော်ဒါထုတ်ဖို့ပြောကြဖို့ပေါ့ဒီလိုမျိုးတွေအဲတခုတည်းသောတက်မတော်ကိစ္စဆိုတာဒီလိုမျိုးကိစ္စဆွေးနွေးလာတဲ့အခါမှာကျွန်တော်ဆွေးနွေးမှုတွေကအဲ့ဒီအစပြီးတော့ပါကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ထစ်ငေါ့မှုဟာစဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်
27ရာစုပင်လုံးတတိယအစည်းအဝေးနောက်မှာတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေကျဆင်းလာခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားမှာလည်းအမြင်တွေကွဲပြားတာတွေဖြစ်ခဲ့တယ်လို့ဆိုပါတယ်ဒီအချိန်မှာ NRPC ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတပွဲချင်းအလိုက်ဆွေးနွေးတာတွေရှိတယ်လို့ NCA လက်မှတ်ထိုး10ဘွဲ့နဲ့ဆွေးနွေးတာနောက်တိုက်ပွဲဖြစ်ပွားတာတွေရပ်ဆိုင်းဖို့အတွက် NCA စာချုပ်ပါအချက်တွေကိုပြန်လည်ဆွေးနွေးတာ Federal အခြေခံမှုရရှိရေးအတွက်ဆွေးနွေးတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်တာစတာတွေလှုပ်ဆောင်ပြီးနှစ်ဖက်ယုံကြည်မှုပြန်လည်တည်ဆောက်ခဲ့ရကြောင်းဦးစော်ထေးကပြောပါတယ
်ပြောရရင်တော့ဒါဘသူဘသူကြောင့်လို့ကျွန်တော်အပြစ်မတင်ဘူး NC လမ်းကြောင်းရပ်တက်ပြီးဖြစ်သွားတယ်ဖြစ်သွားတဲ့အချိန်ကနေပြီးတော့ NC လမ်းကြောင်းဘက်ကိုပြန်ရောက်လာအောင် NRPC ကလုပ်ခဲ့တာဖြစ်တယ်အဲ့ဒါလေးတော့ကျွန်တော်တို့ကဟိုရှင်းရှင်းလင်းလင်းပြောချင်တယ်ဒီအတွက်ချိန်ယူရတယ်
ဒီလဆင်းရဲနေမှာတော့27ရာစုပင်လုံးသရုတ်တအစည်းအဝေးမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိအပိုင်း၃ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညှိနှိုင်းနိုင်ခဲ့ကြပါတယ်။23ရက်နေ့မှာ JICM ခေါ် NCA အပြည့်အစာချုပ်အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေးကပြည်တော်စုသဘောတူစာချုပ်အစိအပိုင်း၃ကိုအတည်ပြုခဲ့ပြီးဒီအစည်းအဝေးအဖွင့်မိန်ခွန်းမှာ NRPC ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကအခုလိုတုံ့တက်ပြောဆိုပါတယ်။
ငင်းချမ်းရေးနဲ့ပတ်သက်ပြီးအစည်းအဝေးတွေခေါ်လို့မရတွေ့ဆုံဖို့ညီတိုင်းလို့မရတဲ့အချိန်ကြီး NCA လမ်းကြောင်းရဆိုင်သွားရတဲ့အချိန်ကြီးကနေဒီကနေ့ဆိုရင်27ရာစုပင်လုံးညီလာခံကိုကျင်းပနိုင်တဲ့အနေအထားကိုပြောက်လာပါပြီ။ဒါတွေပဲမကပါဘူး။နိုင်ငံရေးသဘောတူချက်တွေရယူနိုင်တဲ့အနေအထားကိုရောက်ရှိလာခဲ့ပါပြီ။ဒါတွေမကသေးပါဘူး။ Democracy Federal ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြန်လည်ရင်ရစေရေးနဲ့ငင်းချမ်းရေးအတွက်ရှေ့ဆက်ပြီးတစ်လမ်းပြီးတစ်လမ်းတစ်ဆင့်ပြီးတစ်ဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အစီအစဉ်တစ်ခုကိုရယူနိုင်တဲ့အနေအထားကိုရောက်ရှိခဲ့ပြီဖြစ်ပါတယ်။
စာချုပ်မူကြမ်းရရှိဖို့ပါဝင်ဆွေးနွေးသူတွေကတော့လာမယ့်27ရာစုပင်လုံးသရုတ်တအစည်းအဝေးမှာပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃ကိုချုပ်ဆိုနိုင်မယ်ဆိုရင်ငင်းချမ်းရေးလုပ်ငန်းစဉ်ဟာအလားအလာပိုကောင်းလာနိုင်တယ်လို့တုံ့တက်ကြတွေရှိနေကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်။ကျွန်တော်မိုးစောရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်။
င်္ဂလာပါရှင်ကျမသင်္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 ရဲ့ရိုက်ခတ်သက်ရောက်မှုတစ်ခုကတော့ချင်းတောင်တန်းကစပြစ်စိုက်ပျိုးထုတ်လုပ်သူတွေဈေးကွက်မရှိတော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်ဈေးနှုန်းကထက်ဝက်ကျော်ကျသွားတဲ့အခြေအနေမှာအဝယ်မရှိသလိုတည်ယူပို့ဆောင်ရေးအတွက်လည်းအခက်တွေ့နေတဲ့ချင်းပြည်နယ်ကစပြစ်ဆိုင်တောင်သူတွေနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်ချင်းတောင်တန်းကစပြစ်ဆိုင်တောင်သူခေါင်းပေါင်ကဒီနှစ်ဈေးကောင်းမရတဲ့အပြင်တွားရေးလာရေးကလည်းခက်တယ်လို့အခုလိုပြောလာပါတယ
်အခုကကကြောကကြောင့်လုံးဝမယုံယုံလို့မရဘူးဖြစ်နေတာဟိုပြီးခဲ့တဲ့နေ့သွားဆိုရင်တပိတာ1500လीဒီနေ့ဆိုရင်900လောက်ကြီးကျသွားတာလीပြီးရင်လူအခါလဲလူအခါလဲမတတ်နိုင်ဘူးပြီးရင်ချာတိအားကားလမ်းလည်းမပေါ့စိုက်ကလမ်းလည်းမပေါ့ဆိုတော့ကိုယ်တိုင်ဝေးထားတာကိုအဲ့တော့ဘယ်လိုမှလုံးလို့မရဘူးဖြစ်နေတာ
ဆိုတော့အခုဒီဝိုင်းထုတ်ဖို့လုပ်နေတယ်ပြောပါတယ်အဲ့တော့ဝိုင်းထုတ်တော့ရောဒီစပြစ်တွေအကုန်လုံးသုံးနိုင်ပါလားရှင
်ဝိုင်းထုတ်ဖို့ကဝိုင်းထုတ်မယ်ဆိုရင်ကုံတော့ကုံနိုင်တယ်ဒါပေမဲ့ရောမဲ့နေရာမရှိဘူးဖြစ်နေတာဝိုင်းထုတ်ရင်တော့တပိတ်ကထုတ်ခဲရကြော်တော့ရတယ်သူတို့ကတပိတ်သာကြရင်တပလင်းကွေးထွက်တယ်လीတပလင်းကြရင်ရောတဲ့သူတွေကတပလင်းကိုဒီကနေ3000လောက်နဲ့ပြန်ရောင်းတာကို
ဆိုတော့ဒီဝိုင်းထုတ်မယ်ဆိုလို့ရှိရင်တော့အခုချက်ချင်းတော့ပိုက်ဆံမရဘူးပေါ့နည်းနည်းတော့စောင့်ရမှာပေါ့နော
်အဲ့လေအနည်းဆုံးတစ်နှစ်လောက်ပေါ့
ဒီအခုအစိုးရကတောင်သူတွေကိုချင်းငွေပေးပါတယ်အဲ့ဒါခေါင်းပေါင်တို့ချင်းငွေရပါသ
ားမရဘူးဘာမှမရဘူ
းချင်းတောင်တန်းမှာရိုးရာစပြစ်ဝိုင်းထုတ်ပေမဲ့ဝယ်လိုအကမတည်ကြပါဘူးစပြစ်ချန်တွေအတိလှိုင်လှိုင်ပေါ်ချိန်မှာဝိုင်းထုတ်ပြီးဈေးကွက်ရှာဖို့ကြိုးစားနေတဲ့ဆာဘိုရီလုပ်ငန်းစုကစပြစ်တောင်သူတွေနဲ့အကျိုးတူလုပ်နိုင်ဖို့စီစဉ်နေတာပါဆာဘိုရီလုပ်ငန်းစုကမိုက်ကယ်ဆွန့်တက်ကိုမေးမြန်းကြည့်တာမှာတော့
အခုပန်ဒမစ်ကာလမှာကြတော့ဟိုခါတိုင်းဝယ်တဲ့လူတွေကအဲ့လောက်မဝယ်နိုင်ဘူးတူးတူးမှာဖြုံးအားမရှိဘူးပေါ့နော်ဆိုသူမဝယ်တဲ့ခါကျတော့ဈေးတွေကထိုးကျသွားတယ်အဲတိတိမာဆိုလို့တိတိမြို့ပေါ်ပေါ့လေမြို့ပေါ်ဈေးမှာဆိုလို့ရှိရင်ဟိုတပိတ္တာကို800လောက်ကြီးကိုဖြစ်သွားတယ်ဆိုတော့တပိတ္တာ800ဈေးမှာရောင်းတဲ့ဟာကရွာမှာကြတော့တပိတ္တာ4-500လောက်ပေးပါပြောသူဟိုတန်တာကကြီးရှိနေသူရှင်အဲ့ဒီဟာကိုရောင်းတဲ့လူရဲ့ခံစားခွင့်ကြီးရှိနေဆိုအဲ့လောက်ဟိုပါတော့တောင်တူကတော့400-500လောက်ပဲကြားတဲ့နေသားဖြစ်သွားတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့အခုဒီဝိုင်းထုတ်မယ်ဆိုတဲ့ခါရောက်တော့နီးပညာရောက်တော့ဘယ်လိုလုပ်ပါလဲဒီဆပ်ပိုးတွေအနေနဲ့
ဟိုဒေသန္တရနီးပညာနဲ့ပေါ့လေဟိုတစ်စည်းလုံးဝမထည့်ပဲနဲ့အာသူဟိုစပြစ်ပေါ်မှာပါလာတဲ့ဟိုတစ်စည်းနဲ့ပဲကျွန်တော်ဟိုဖာမန်ဒေးရှင်းလုပ်ပြီးမှလုပ်တဲ့နီးပေါ့နော်အဲ့ဒီနီးနဲ့လုပ်တယ်ဒါပေမဲ့အာဒီနေ့ကကြတော့ကျွန်တော်တို့ဟိုသူများ branding ကိုလည်းလုပ်ချင်တယ်နောက်တစ်ဖက်မှာသူများကိုလည်းကျွန်တော်ဟိုပေါ့ pre order လုပ်ချင်တယ်နောက်တစ်ခုကကျွန်တော်ချင်းတော်စပြစ်ဝိုင်ဆိုတဲ့ဟာလည်းနာမည်တစ်ခုတက်လာအောင်လုပ်ချင်တော့ဟိုဒေသနာနီးနဲ့မဖြစ်တော့ဘူးပေါ့နော်ဖြစ်တော့ဘူးဆိုတော့ကျွန်တော် online မှာဟိုဟာလုပ်တယ် race လုပ်လိုက်တဲ့ခါကျတော့ဟိုတချို့လူတွေကကျွန်တော်မှာစာအုပ်ရှိတယ်ကျွန်တော်မှာဒီ video ခွေးတွေရှိတယ်အဲဘယ်ဘသူကမေးလိုက်ပါပေါ့နော်တယောက်ဆိုလို့ရှိရင်သူ Italy wine လုပ်တဲ့လူတွေနဲ့လုပ်ဘူးလေသူဟိုဟာကူညီပေးမယ်သူမှသူအဲ့လိုမျိုးအများကြီးပေါ့နော်ကျွန်တော်တို့အချက်အချက်ပေးတယ်ဘယ်လိုလုပ်ရမလဲဘယ်လောက်ထည့်ရမလဲဘယ်လိုတဲ့ချိန်မှာစာကြည့်ပေါ်တိတ်တိတ်ကိုကျွန်တော်တို့ကူညီပေးကြတယ
်ဟုတ်ကဲ့ဆိုတော့ဒီချင်းတောင်ငါရောက်တော့ဒါတကယ်လို့ဝိုင်းထုတ်မယ်ဆိုရင်အေးတာယာတို့ဘာလို့လို့စီးပွားဖြစ်ထုတ်နိုင်တဲ့အနေအထားရောရှိပါသလား
ကျွန်တော်တို့မှာကုန်ကျန်းကတော့တော်တော်လေးရှိတယ်လို့ပြောရမယ်ပြောဒီဘက်မှာဝိုင်း consumption ကလည်းတောက်လျှောက်ရှိခဲ့တယ်ပေါ့နော်ဒီချင်းကတော့ကျွန်တော်ဟိုဘယ်လိုပြောမလဲရှိတဲ့လူကြီးတွေရဲ့ 95% လောက်ကခရီးယန်ဖြစ်တာဟုတ်ဆိုခရီးယန်ဖြစ်တဲ့ခါကျတော့ခရီးယန်မှာကကျွန်တော်ဒီပွဲတော်ပေါ့နော်ဟိုပွဲတော်ကအများရန်ဟိုလောက်ရတယ်ဒီပွဲတော်မှာတုံးတဲ့ဝိုင်ကဒီ gift မပါတဲ့စပြစ်ဝိုင်ကိုတောက်လျှောက်ဟိုသူတို့တုံးလာတော့စပြစ်ဆိုင်တဲ့ culture တော့ရှိတယ်ကုန်ကျန်းကတော့ရှိတယ်အဲ့လိုမျိုးတေချာတာလုပ်မယ်ဆိုလို့ရှိရင်ဒီဝိုင်ဟိုစပြစ်ဝိုင်စပြစ်ပေါ့လေဝိုင်စပြစ်ဆိုင်ကျင်တဲ့လူတွေကလည်းဟိုရှိတယ်ဟိုဆိုင်နိုင်တယ်ပေါ့နော်နေရာလည်းရှိတယ်သူတို့နီးပညာဆိုင်တဲ့နီးပညာလည်းရှိတယ်ဒါပေမဲ့အခုလိုဟာမျိုးတွေကုန်ကျထွက်တမရကုန်ကျန်းကဟို ရောင်းလို့မရဘူးအဲ့လိုမျိုးဈေးနေခံရတာရောင်းလို့မထွက်တာဝယ်မဲ့လူမရှိတာမျိုးတွေကြုံလာတဲ့ခါကျတော့သူတို့ကမချဲ့ရဲဘူးပေါ့နော်တည်တည်ကြကြဒီဘက်ကလည်းဟိုတနစ်ကိုဘလောက်ပဲနှစ်တန်ဝယ်မယ်အဲ့လိုမျိုးရှိတယ်ဆိုလို့ရှိရင်သူတို့ဘက်ကတော့ဟိုချဲ့ပြီးမှစိုက်ဖို့က ready ရဲ့
ဟုတ်ကဲ့ရှင်အဲ့တော့အခုအစိုးရဘက်ကဒီစိုက်ပျိုးရေးသမားတွေနောက်တစ်ခုဒီအသေးစားအလတ်စားလုပ်ငန်းရှင်တွေကိုဒီကိုဗစ်ချင်းငွေဆိုပြီးတော့ထောက်ပံ့နေရရှိပါတယ်ဒီချင်းပြည်နယ်ဘက်ရောအခုစပြစ်တောင်သူတွေဘက်ရောရတာရှိပါသလား
အခုဒီနေရာပိုင်ဆိုင်မှုဥပဒေကလည်းနေရာဥပဒေကလည်းကြောင်းလဲလာတဲ့ခါကျတော့အရင်တော့ဘိုးဘွားပိုင်ဆိုတာရှိသေးတယ်အခုဥပဒေအစ်စ်မှာဆိုလို့ရှိရင်ဘိုးဘွားပိုင်ဆိုတဲ့ဟာကလုံးလုံးကိုပါမလာတော့ဘူးပေါ့နော်အဲ့လိုဖြစ်တဲ့ခါကျတော့တကူဖြစ်မှာဆိုလို့ဆိုတော့ကျွန်တော်ဆိုက်ဟိုကော်ဖီဆိုက်ထားတဲ့အဖင်းတွေကိုဟိုကျွန်တော်ပုံစံခနစ်ပေါ့လေဒီဒီဒီအခွင့်ဆောင်မှုအတွက်ကိုကျွန်တော်တို့ကြိုးစားပါတယ်အာကြိုးစားပေမဲ့အာခုဆိုရင်တနစ်တော်ကြိုးစားပြီပေါ့နော်အခုအထိကျွန်တော်တို့ဟိုဟိုပုံစံခနစ်ကိုလည်းပေးတယ်ဆိုတဲ့ဟာလည်းမလာဘူးဟိုကျွန်တော်တို့တင်ထားတဲ့စာအလဲဘယ်ရောက်တယ်ဘာလုပ်နေတယ်ဆိုတဲ့ဟာလည်းမကြားဘူးเนาะမေးလိုက်လို့ရှိရင်လည်းဒါ on process လုပ်နေတော့လို့ပဲလို့ဖြေတယ်ဆိုတော့ခုနချင်းငွေတွေဘန်ချင်းငွေတွေရှောက်မယ်ဆိုလည်းဒီခုနပိုင်ဆိုင်မှုပေါ့လေဒီအချင်းကခုဟာဟုတ်ပါတယ်ဆိုတဲ့အစိုးရထုတ်ပေးတဲ့လက်မှတ်တွေကလိုတယ်ပေါ့ဆိုတော့ခုဟာအဲ့ဒီလက်မှတ်တွေကလည်းမရှိတဲ့ခါကျတော့ဘာချင်းငွေမှလည်းကျွန်တော်ဟိုရှောက်လို့မရတဲ့အနေအထားပေါ့เนาะအဲ့တော့ခု pandemic အတွက်တီးတက်လုပ်တဲ့ဟာလည်းဟိုဘယ်လိုပြောမလဲဒီစိုက်နေသေးဟိုအခင်းနေတော့ကတိတ်ပြီးမှမရဘူးထင်ပါတယ်ဟိုကျွန်တော်တကယ်ချင်းတယောက်ကော်ဖီပေါင်သူတယောက်ဒီနင်းတဲ့ဘက်ကလည်းသူဟိုစူးစမ်းကြည့်တယ်သူ့မှာလည်း SME license လည်းရှိတယ်အဲ့ဒါနဲ့လည်းစူးစမ်းကြည့်တယ်အဲ့တော့သူလည်းမရဘူးပေါ့နော်ဆိုတော့ကျွန်တော်အနေနဲ့ကတော့အဆူရကိုတိတ်ပြီးအားမကိုးချင်ဘူးအားမကိုးချင်တော့ဘူးပေါ့နော်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကိုရီးယားကနာမည်ကျော် K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TWICE အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကာလဖျော်ဖြေပွဲအနေနဲ့အွန်လိုင်းကနေဖျော်ဖြေပွဲအကြီးကြီးတစ်ခုလုပ်ခဲ့တော့ TWICE ရဲ့ပရိသတ်တွေ TV နဲ့မျက်နှာမခွာကြည့်ခဲ့ကြပါ යි ။ဒါဟာ K-pop လုပ်ငန်းကြီးအနေနဲ့ COVID ကြောင့်ဂီတနဲ့ဖျော်ဖြေလုပ်ငန်းကြီးတွေအထိနာခဲ့ရပြီးနောက်ပိုင်းခေတ်သစ်နဲ့လူနေမှုပုံစံတင်မှာအွန်လိုင်းကိုအသုံးချပြီးတော့ဘလို့လုပ်ငန်းတွေရဲ့စီးပွားရေးပြန်လည်လဲပတ်အောင်လှုပ်ဆောင်ကြရမှာသူတို့ကကြွမ်းကျင်ကျင်ဥဆောင်လုပ်နိုင်နေဆိုတဲ့နမူနာလေးဖြစ်ပါ යි ကိုရောက်ပါနာမည်ကျော် TWICE အဖွဲ့ကသူတို့ရဲ့ Beyond Life TWICE World in a Day ဂီတာဖျော်ဖြေပွဲကိုအောက်လာရှိရဲ့တင်းကြရင်တွေကနိုင်ငံပေါင်း126နိုင်ငံမှာပြသခဲ့တယ်လို့သူတို့ကိုကိုစားပြုတဲ့ JYP Entertainment ကပြောပါတယ်။သူတို့က More and More Yes or Yes ဒီလိုမျိုးသူတို့ရဲ့နာမည်ကျော်တခြင်းတွေကိုတီးဆိုဖျော်ဖြေသွားပါတယ်။ပြီးတော့သူတို့ရဲ့အောင်မြင်ပြီးသား More and More ဆိုတဲ့တခြင်းကိုအင်္ဂလိပ်လိုပြန်ဆိုထားပြီးတော့မကြခင်မှာထွက်တော့မယ်လို့လည်းပြောသွားပါတယ်။သူတို့ရဲ့တကယ်ဖျော်ဖြေပွဲကိုကိုရိုနာကပ်ဘေးကြောင့်ဖျက်လိုက်ရပြီးနောက်အခုသူတို့ဒီလိုမျိုး wall tour ကမ္ဘာလှည့်ဖျော်ဖြေပွဲဆိုပြီးတော့ online ကနေ stage show လုပ်သွားတာပါသူတို့ကနောက်ခံ design အမျိုးမျိုးနဲ့တချင်းတွေတီးဆိုသွားကြပြီးတော့ကမ္ဘာနေရာဆောင်ကပုံရိပ်တွေကို AR နည်းပညာနဲ့တခြားခေတ်မီနည်းပညာတွေသုံးပြီးတော့ဖန်တီးပြခဲ့ပါတယ်သူတို့ပွဲကို V Live ဆိုတဲ့တောင်ကိုရီးယား online streaming website ကနေပြသတာဖြစ်ပါတယ်လက်မှတ်ဒီဇိုင်းကို American $28 နဲ့ရောင်းချခဲ့တာပါV-Live ကတော့ဒီ COVID ဖြစ်ပြီးတော့မှကိုရီးယားမှာပေါ်လာတဲ့ online ရုပ်သံပြသမှု line ဖြစ်ပြီးတော့သူကပရိသတ်နဲ့အမှုပညာရှင်တွေတိုက်ရိုက်အပြန်လှန်တုံ့ပြန်လို့ရအောင်လုပ်ပြထားတာဖြစ်ပါလိမ့်ရှင်အာရှတလောနိုင်ငံ6နိုင်ငံအနုပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်အထိနာနေရတဲ့ကမ္ဘာကြီးကိုအားပေးဖို့ဆိုပြီးတော့တချင်းတစ်ပုတ်ပေါင်းပြီးတော့ထုတ်ခဲ့ကြပါတယ်။မီမီဝီဆိုတဲ့တချင်းကိုတော့ကိုရီးယားကအိုင်လီ၊ရာဗီနဲ့ညူကစ်ပြီးတော့အင်ဒိုနီးရှားကရခ်မာနီယာ၊အက်စထရီနီနဲ့မလေးရှားကအစ်ဇယ်အာတမ်ပြီးတော့ဗီယက်နမ်ကချီလီစ်၊ထိုင်းကဖမ်၊ဖိလစ်ပိုင်ကကွတ်စ်တိုပါဝင်ပြသဆိုထားကြပါတယ်။
အလုံးနဲ့တည်ကြတဲ့အတိုင်းလောလောဆယ်ကြုံနေရတဲ့ကိုဗစ်ကပ်ဘေးကြောင့်ဒီအမှုပညာရှင်တွေဒီသချင်းကိုအတူတူပေါင်းပြီးတော့သွင်းလို့မရကြပါဘူး။သူတို့ကသူတို့ဆူရမယ့်အပိုင်းတွေကိုပဲသူတို့ရဲ့နိုင်ငံအသီးသီးမှာတက်တက်စီခွဲသွင်းခဲ့ကြပြီးတော့မှပြန်ပေါင်းဆက်ဖန်တီးထားတာဖြစ်ပါတယ်။မီမီဝေးသချင်းကို Warner Music Korea နဲ့ဆိုးမြတော်ကဂန်နမ်ခရိုင်ရုံတို့ပူးပေါင်းပြီးတော့ထုတ်လုပ်တာဖြစ်ပါတယ်။ဒီသချင်းကိုအိတ်ဆိုဖွဲ့ရဲ့ Cuckoo Bob တို့ Left Shot တို့လိုမျိုးနာမည်ကြီးသချင်းတွေထုတ်လုပ်တဲ့ MGMC ကုမ္ပဏီကထုတ်လုပ်ပေးတာလည်းဖြစ်ပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တောင်ရင်းလောအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီမှာလေဘီနိုဒီဗီရတဲ့ neck ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
neck and neck
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက N E C K neck ကလေဘီ A N D and ကနေ N E C K neck ကလေဘီဆိုတော့ subscribe ခွင့်ရဲ့ဓာတ်ရိုက်ဒီဗီကလေဘီနဲ့လေဘီပေါ့ဒီအသုံးကအားကစားပြိုင်ပွဲကနေဆင်းသက်လာတာဖြစ်ပါလေ။မြင်းပြိုင်ပွဲမှာပေါင်းဝင်လာတဲ့ပြိုင်မြင့်တွေဟာတိတ်ကိုကတ်နေတယ်။ဒီဘက်မြင်းရဲ့လေဘင်းနဲ့ဟိုဘက်မြင်းရဲ့လေဘင်းကပေါင်းဝင်ရမှာတဒန်းနဲ့ဖြစ်နေတာကိုဆိုလိုတာဖြစ်ပါလေ။ idiom အသုံးကတော့သူမသားကိုမသားသဘောပေါ့ရှင်။အနိုင်ရဖို့ဆုံးဖြတ်ရမှာတိတ်ကိုကတ်နေတာလည်းဖြစ်ပါလေ။ဒီအသုံးဟာအားကစားပြိုင်ပွဲတွေတမှာမကပါဘူး။နေစဉ်အသုံးမှာလည်းသူသဖြင့်ရွေးကောက်ပွဲတွေမှာသုံးလို့ရှိတာတွေ့ရပါလေ။ကျမတို့မြန်မာမှာအချိန်အနည်းပုခါတီခါဖြစ်နေတဲ့သဘောမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Recent polls show the two candidates for the mayor's race are neck and neck so it's very exciting
မချာဒီမီကလူလူဆန္ဒသဘောထားကောက်ခံခဲ့ရမှာမြို့တော်ဝင်ရာထူးတွေရှင်ပြိုင်နဲ့ဒီကိုစလေနှစ်ဦးတို့ဟာတဲ့အကျိနဲ့ဖြစ်ပြီးသူမသားကိုမသားဖြစ်နေတယ်။ဒါကြောင့်အသေးရစရာလို့ဆိုရမှာပါလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Recent polls show the two candidates for the mayor's race are neck and neck, so it's very exciting.
ကိုဒုတိယတင်ပြပေးမှာကတော့
Stick one's neck out.
ဖြစ်ပါတယ်။စာလုံးပေါင်းက S T I C K stick ကဒီနေရာမှာOUT out ဆိုတဲ့ webet preposition နဲ့တွဲပြီး stick out ကအပြင်ဘက်ကိုဆန့်ထုတ်လိုက်တာကိုဆိုလိုပါတယ် ONE apostrophe S once ကတော့သူတူဦးရဲ့လို့အဓိပ္ပာယ်ရပြီး NECK neck ကတော့လေဘင်းဆိုတော့ subscribe တစ်ခုရဲ့လုံးကောက်အဓိပ္ပာယ်ကတော့လေဘင်းကိုအပြင်ဆန့်ထုတ်ထားတာပေါ့ရှင်ဒီအသုံးဆင်းသက်လာတဲ့ theory တစ်ခုကတော့ချက်ကိုလေလှီးဖို့စနစ်တုံးပေါ်တင်ထားရင်ချက်ကလေဘင်းကိုဆံပေးလေရှိတယ်လို့ဆိုပါတယ်လေဆံပေးရင်ဖြတ်ရခုတ်ရတဲ့လူဟာပို့ပြီးတော့မလွယ်ဘူးလားရှင်ဒါကြောင့်မူလေတခုခုလောက်တော့မယ်ဆိုလို့ရှိရင်ပို့ပြီးလွယ်ကူစေတာကိုဆိုလိုတာဖြစ်ပါတယ် idiom အတိပယ်ကတော့တနည်းအားရမှာကိုကလူတာထဲပို့ပြီးစွန့်လုံမယ်ဆိုရင်ကိုကိုလာပြန်ထိဖို့ကလွယ်တယ်ဆိုတာသောရရှင်များသိပါကျမတို့မြန်မာစကားရတော့ကိုနဲ့မဆိုင်ပဲဝင်ပါခဲ့ရင်တော့ကိုကပြောခံရမယ့်သဘောရှိပါတယ်။ idiom အသုံးကလေဒီတိုင်းပါပဲ။ကိုနဲ့မဆိုင်ပဲဝင်ပါတယ်၊ရှာရှိတယ်ဆိုရင်ကြားဝင်ပြီးလေဆင်းပေးတဲ့သဘောပေါ့။ဆူရင်နဲ့ခံမယ်၊အရေးစွန်ပြီးတော့ပြောမယ်ဆိုရင်လေဒီအသုံးကိုပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I'm going to stick my neck out and talk to reporters about the recent power shortage.In our area.
ကျွန်တော်ရက်ကွယ်မှာမကြာသည့်မိကလျှက်စင်ပြီးပြတ်တောက်တဲ့ကိစ္စအကြောင်း ကျွန်တော်ဒီနေ့အရေးစွန်းပြီးသတင်းတော်တွေကိုပြောတော့မယ်ဗျာလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'm going to stick my neck out and talk to reporters about the recent power shortage in our area
ခုဆက်လက်တင်ပြပေးမှာကတော့
Save one's neck
ဖြစ်ပါတယ်စာလုံးပေါင်းက SAVE save ကကေတနာ ONE apostrophe S one's got ဦးတယောက်ရဲ့NECK neck ကလေပင်ဆိုတော့စကွိုက်ထူရဲ့လုံကောက်အသေးပဲကလူတူတူတယောက်ကသူ့လေပင်ကိုသူ့ကဲ့တာပေါ့ဒီအသုံးရဲ့ idiom အသေးပဲကရှင်းတယ်လို့ဆိုရမှာပါလူတူတူတယောက်ကသူ့ရဲ့လေပင်ကိုသူ့အန္တရာယ်မဖြစ်ရလေအောင်ကဲ့တယ်ဆိုရင်အဲ့ဒီလူဟာသူ့အတွက်အန္တရာယ်ဖြစ်မှာကိုရှောင်တဲ့သဘောမျိုးဖြစ်ပါတယ်ကျမတို့မြန်မာမှာကိုလူယုံတဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ်သူ့အတွက်သူ့ဘေးမချရအောင်ကဲလိုက်တဲ့သဘောမျိုးပေါ့ရှင်ဒီတော့မှာ save somebody's neck ဆိုလို့ရှိရင်တော့နောက်လူတူဘေးအန္တရာယ်မချရလေအောင်ဒုက္ခမရောက်ရလေအောင်ကယ်လိုက်တဲ့သဘောမျိုးကိုရည်ညွှန်းတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John saved my neck by lending me the money I owe my landlady. I would have no place to stay if I have to leave my apartment.
In Shingo, Chino Pisa Shirenguigu, Chonya, Chino Guchilu, Chino Duka, Miauta, Bo, Tuke Vilube, Nam Suin, Chino Ingangani, Trebiai, Nizianya Shimam, Hubia, Ludibi Yabari, Umago, not account Nasin Jijaya.
John saved my neck by lending me the money I owe my landlady. I would have no place to stay if I have to leave my apartment.
Kuna Suntin Piapi Magaro.
Put your neck on the line.
ဖြစ်ပါတယ်ဆာလုံးပေါင်းက PUT put ကထားတာ YOUR ယောဂသင်ဤ NECK neck ကလေပင် ON on ကအပေါ် THE the LINE line ကမြင်းတကြောင်ဒါမှမဟုတ်တန်တတန်ဆိုတော့စကွိုက်ထွန်းရဲ့ဓာတ်ရိုက်ဒီပေကကိုယ်လေပင်ကိုမြင်းကြောင်ပေါ်မှာတန်းပေါ်မှာတင်ထားတဲ့သဘောမျိုးဖြစ်ပါတယ်ဒီတော့ရဲ့ idiom အသေးပဲကတော့ကျမတို့မြန်မာမှာကိုယ်လေပြင်းကိုစင်းခံတဲ့သဘောမျိုးလို့ဆိုရင်မှားပါဘူးကိုဒုက္ခကိုရှာတာကိုအပူကိုရှာတဲ့သဘောမျိုးဖြစ်ပါတယ်ကိုတွေအန္တရာယ်ဖြစ်နိုင်တယ်ကိုလှုပ်လို့သူများအကဲ့ရဲ့ခံရမယ်အပြောခံရမယ်ကိုတွေနစ်နာနိုင်တဲ့လုပ်ရမျိုးကိုကိုကရှေ့ကဲပြီးလုပ်တဲ့သဘောမျိုးဖြစ်ပါတယ်တခုခုကိုသွားပြီးဝင်ပြီးအာမခံတဲ့သဘောမျိုးလို့လည်းယူဆနိုင်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Kobe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်. I put my neck on the line and asked my boss to hire you. You're hopeless and I regret recommending you.
ကျွန်တော်ကခင်ဗျားကိုအလုံခံဖို့ဆရာသမားကိုကြားဝင်ပြီးတော့အမခံပြောခဲ့တယ်။ခင်ဗျားကလုံးဝအသုံးမချဘူး။ကျွန်တော်ခင်ဗျားဘက်ကထောက်ခံပြောဆိုခဲ့တာနောင်တရတယ်ဗျာလို့အထိပ္ပာယ်ရပါတယ်။
I put my neck on the line and asked my boss to hire you. You're hopeless, and I regret recommending you. Neck and neck. Stick your neck out. Save one's neck. Put your neck on the line.
လို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့။ဆောက်မြော်နာစင်ကြပါရှင်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တရုတ်ပြည်သူတမန်နိုင်ငံမှာ2019ခုနှစ်ကစပြီးရှင်ကျန်းပြည်နယ်မှာနေထိုင်ကြတဲ့ဝီကာတိုင်းကာဆက်ကီရီစ်နဲ့တခြားမွတ်စလင်လူနည်းစုတွေပေါ်ဖိနှိပ်မှုတွေရှင်းပြလှုပ်ဆောင်နေပါတယ်။2016ခုနှစ်မှာတရုတ်ကွန်မြူနတီပါတီကနေပါတီအတွင်းရင်းမှုပေါ်လစ်ဘူရိုဖွဲ့ဝင်ချန်ကျန်ကောင်းကိုရှင်ကျန်းဝီကာကိုပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးမှုအဖြစ်ခန့်အပ်ခဲ့ပြီးတဲ့နောက်ပိုင်းဖိနှိပ်မှုတွေတိုးလာခဲ့တာသိသာပါတယ်။တရုတ်ဘဟုအစိုးရကတိုက်ရိုက်ထိန်းချုပ်ပြီးရှင်ကျန်းပြည်နယ်အစိုးရဌာနအတွက်လုပ်ငန်းမျိုးစုံဖြည့်ဆည်းပေးနေတဲ့ HPCC ခေါ်ရှင်ကျန်းထုတ်ကုန်နဲ့ဆောက်လုပ်ရေးတပ်ဖွဲ့စီးပွားရေးနဲ့ပြည်သူစစ်တပ်ဖွဲ့တို့ရဲ့အကြီးအကဲလည်းဖြစ်ပါတယ်။ရှင်ကျန်းဝီကာကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုချန်ချန်ကောင်းရောက်ရှိပြီးမကြခင်မှာပဲဝီကာနဲ့တခြားဘာသာဝင်တွေတိုင်းသားလူနည်းစုတွေကိုပြစ်မှတ်ထားပြီးစောင့်ကြည့်ထောက်လှမ်းတာဖန်ဆီးထိန်းသိမ်းတာတွေနဲ့ပညာပေးအစီအစဉ်တွေကိုစတင်ကောင်းတဲ့ပေါ်ခဲ့ပါတယ်။အဲ့ဒီအချိန်မှာဝီကာတွေတိုင်းကာဇက်စ်၊ကီရီစ်နဲ့တခြားတူရကီနယ်ဝင်မွတ်စလင်တော်တော်များများကိုမ ုံးစိတ်မွေးထားတာဒါမှမဟုတ်အရေးသက်ဖို့ညှင်းဆန်တာတွေကြောင့်ဖန်စီပြည်ပညာရေးထိန်းသိမ်းစခန်းတွေမှာအကျဉ်းချထားပါတယ်။အမေရိကန်ပြည်အောင်စုနဲ့သမ္မတထရန့်အစိုးရဟာကမ္ဘာတဝန်းဖိနစ်ခံရသူတွေရဲ့လူခွင့်ရေးကိုခုခံကာကွယ်ဖို့တနိဋ္ဌန်ချမှတ်ထားပါတယ်။ရှင်ကျန်းပြည်သူတွေကိုရက်ဆက်ဆံမတရားဖိနစ်နေသူတွေကိုအမေရိကန်နိုင်ငံရဲ့ဌာနနဲ့ဗန်နာရေးဌာနကနေပိတ်ဆို့မှုတွေနဲ့တန်းခတ်ရေးယူထားပါတယ်။ချန်ကျန်ကောင်ရှင်ကျန်းပြည်သူလုံခြုံရေးဌာနညွှန်ကြားမှုဝင်းမင်းရှမ်းရှင်ကျန်းပါတီဝင်ရှူဟိုင်လွန်းလုံခြုံရေးရာရှိအောင်ဟောင်လီယူကျွန်းရှင်ကျန်းကွန်မြူနတီပါတီအတွင်မှုဂျင်လုံးနဲ့အတူတူရင်မှုဖူချန်ယူရိုပြင် PSB နဲ့ HPCC ရှင်ကျန်းကွန်မြူနတီပါတီကိုပါပိတ်ဆို့မှုနဲ့တန်ခတ်ထားပါတယ်ဗန်နာရေးဌာနပိတ်ဆို့မှုတွေဟာ Global Magnitsky လူခွင့်ရေးတာဝန်ခံမှု FBRA အုပ်ချုပ်မှုအာဏာလုပ်ပိုင်ခွင့်အမိန့် 13818 ထုတ်ပြန်ပြီးကောင်တယ်ဖော်တာဖြစ်ပြီးတန်ခတ်အစည်းအဝေးတွေအနေနဲ့အမေရိကန်ပြည်အစုကိုလာရောက်ခွင့်မရှိပါဘူး။အမေရိကန်ပြည်အစုမှာသူတို့ပိုင်ဆိုင်မှုတွေရှိခဲ့ရင်လည်းချိတ်ပိတ်ခံရမှာဖြစ်ပါတယ်။တရုတ်ပြည်သူအလုံးရဲ့လူခွင့်ရေးကိုကာကွယ်ရမှာအမေရိကန်ပြည်အစုကတခြားပါနိုင်ငံနဲ့မှမတူဘဲအပြင်းထန်ဆုံးအရေးယူနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတရုတ်ကွန်မြူနတီပါတီရဲ့ရှင်ကျန်းပြည်နယ်လူခွင့်ရေးချိုးဖောက်မှုတွေတရုတ်တွေကဝီဂါနဲ့တခြားမွတ်စလင်လူနည်းစုတွေကိုဖိနှိပ်နေတာတွေဟာပြည်အစုနဲ့ရဲ့အမဲဆက်တွေပဲဖြစ်ပါတယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံမှာဒီလူနည်းစုတွေကိုပြင်းထန်ထားပြီးဖိနှိပ်တာလူတွေအများကြီးကိုဥပဒေမဲ့ထိန်းသိမ်းထားတာစောင့်ကြည့်ထောက်လှမ်းတာအာရမလုပ်စေခိုင်းတာအာရမလူဦးရေထိန်းချုပ်တာသဘောဆန္ဒမပါဘဲကိုယ်ရေးချက်လက်ကောက်ယူတာနဲ့မျိုးဗီဇခွဲခြားစိတ်ပြတာတွေဆက်လက်လှုပ်ဆောင်နေတာကြောင့်ခိုင်မာတဲ့တံမိုးပေးဆက်ခိုင်းတဲ့အနေနဲ့ကမ္ဘာကြီးရဲ့တန်ခတ်ကြိုးပမ်းမှုကိုသမ္မတထံကဦးဆောင်နေတာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ဟာစန္ဒမူနာထားရမယ့်အရေးယူမှုတွေကိုမှတ်တမ်းတင်နေပါတယ်လို့မိုက်ဘွန်ပေယိုကမှတ်ချက်ချထားပါတယ်ခင်ဗျာ။
အမေရိကန်ဆိုးရွားရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင် EDITORIALS ကို email နဲ့ပို့နိုင်လို့23216193343ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတော့တရင်အချင်းချုပ်ကိုတင်ပြပါမယ်ရှင်ကိုဗစ် -19 ကြောင့်ကမ္ဘာတဝန်းသေဆုံးရမှုဟာတနင်္လာနေ့အထိ9,900ကျော်အထိရောက်ရှိသွားပြီးကူးစက်ကံအတည်ပြုလူနာက22သန်းနီးပါးရှိကြောင်း AFP ရဲ့အစင်းတွေကဖော်ပြပါတယ်မြန်မာနိုင်ငံမှာတော့တနင်္လာနေ့ကကိုဗစ် -19 ကူးစက်ကံအတည်ပြုလူနာတဦးထပ်မံတွေ့ရှိလိုက်ပြီးကူးစက်ကံအစုစုပေါင်း386ဦးထိရှိသွားပြီဖြစ်ပါတယ်။ American Democrat Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်ပါပြီ။ American ဒုတိယသမ္မတဟောင်း Joe Biden ရဲ့ Democrat Party ညီလာခံကျင့်ပါနေတဲ့သတင်းပတ်အတွင်းမှာပဲသမ္မတ Donald Trump ကတော့ရွေးကောက်ပွဲမှာအဓိကရှင်ပြန်ရမယ့်ပြည်နယ်တွေကိုစီယုံရေးဆင်းနေသလိုအမေရိကန်တွေရဲ့ကွန်ပျူတာဖန်သားပြင်တွေမှာလည်းသမ္မတထရန့်ရဲ့နိုင်ငံရေးကြော်ညာတွေတွေ့နေကြရပါပြီ။ဘယ်လာရုစ်အတိုက်ခံနိုင်ငံရေးသမားစဘာလာနာတစီဟာနုစကာယာကနိုင်ငံကောင်းဆောင်အဖြစ်တာဝန်ယူဖို့အစင်းသင့်ရှိနေပြီလို့ပြောဆိုလိုက်ပါတယ်။နိုင်ငံကိုကာလရှည်အုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒါလူကာရှန်ကိုကရွေးကောက်ပွဲမှာအနိုင်ရချောင်းချိန်ညာလိုက်ပြီးနောက်မကြီးမနက်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရွေးကောက်ပွဲအငင်းပွားမှုနောက်ပိုင်းအခုလို့ပြောဆိုတာပါအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဝန်ထမ်းဟောင်းနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ဘာသာစကားကျွမ်းကျင်သူကွန်ထရက်တာအသက်68နှစ်အရွယ်အလက်ဇန်ဒါယူချင်းမာကိုခင်မီထောက်လှမ်းရေးဤပညာတွေနဲ့ထောက်လှမ်းရေးသတင်းရှင်းမြစ်တွေအပါအဝင်တရုတ်အတွက်ထောက်လှမ်းရေးလုပ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်VOA ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသိမ့်ပြီးထိုက်ပါ။
This program has come to you from the Voice of America, Washington.